Welcome to the Voice of America in Burmese.
Mingla ni di sa ma tora shin ni pyo shin nan ja ma de kya. VOA American Dan ye 2018 khu ne December 16 ye deng nu nu ni ne manekin season ne go American Bureau su Washington DC myo daw ga ni 9 meter 30 48 do ga ni dai yai na shin nan de lo VOA ye Facebook sa myin na ga ba dai yai thol lwin pe ni ba de kya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ပြင်သစ်နိုင်ငံပဲရစ်မြို့မှာတည်င်းပတ်၅ပတ်မြောက်အဖြစ်ဆက်လက်ဆန္ဒပြခဲ့ကြပါတယ်အီတလီမှာတော့ရွှေပြောင်းနေထိုင်သူတွေအရေးနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်မြန်မာနဲ့ထိစပ်နေတဲ့နိုင်ငံနိုင်ငံနဲ့နိမိတ်ကိုစောင့်ကြည့်ဖို့တပ်ဖွဲ့အသစ်ဖွဲ့စည်းရေးအိန္ဒိယလွတ်တော်ကော်မတီကအဆိုပြုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမအီတန်စင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံဘက်ကနေတည်လာတဲ့ဆိုတော့ဘန်ငွေတန်း900ကျော်တန်ဖိုးရှိတဲ့ဘိန်းဗျူနဲ့အိုက်စ်စိတ်ကြွဈေးတွေကိုထိုင်းအာနာပိုင်းတွေကဖမ်းဆီးလိုက်တဲ့သတင်းပေးပို့ချက်နဲ့အတူဥောင်ခင်ရဲ့မြန်မာရေးသုံးသက်ချက်တင်ပြတဲ့အခါမှာတော့
ဒီလိုဖြစ်ရတာဟာစီးပွားရေးအခြေခံပြဿနာကိုမဖြေရှင်းနိုင်လို့ပဲလို့ယူဆကြပါတယ်အပြစ်အခက်ရစဲချိန်မှာလူတို့တူသာအကျိုးခံစားရပြီးကချင်လူတို့ကတော့ဆင်းရဲမွေး
အပြည့်စုံကိုတော့သတင်းတွေပြီးတဲ့နောက်ပိုင်းမှာနားဆင်ရမှာပါခင်ဗျာဒါအပြင်အီဒီယန်အင်္ဂလိပ်စာကိုလည်းနားဆင်ရမှာဖြစ်တယ်လို့စနေညတိုင်းရိုက်လေးလိုင်းအစီအစဉ်ဆွေးနွေးခန်းကိုလည်းပြန်လည်တင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့တင်းနေဦးနေနေမနေ့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့မိုင်းဤတန့်စင်တို့ပြောပြပေးပါအောင်ဗျာ
တင်တဲ့နိုင်ငံမှာလူနေမှုဇိတ်တွေမြင့်မားလာနေမှုနဲ့သမ္မတအီမန်နွယ်မက်ခရွန်အနေနဲ့အောက်ခြေလူတန်းစားတွေရဲ့လက်တွေ့ဘဝအခြေအနေတွေနဲ့ကင်းကွာလာနေမှုတွေကိုကန့်ကွက်တဲ့အနေနဲ့အဝါရောင်ရောင်ပြန်အင်ဂျီတွေဝတ်ဆင်ပြီးတင်းပတ်၅ပါးမြောက်အဖြစ်ဆက်လက်ဆန္ဒပြနေကြတဲ့လူအုပ်ကြီးဟာဆန္ဒပြပွဲအတွင်းတေဆုံဒဏ်ရာရခဲ့ကြသူတွေအတွက်စနေနေ့ကတမိနစ်ညင်သက်ပြီးအယုဒ္ဓေပြေးခဲ့ကြပါတယ်။သတင်းပတ်အတော်ကြားဆန္ဒပြပွဲတွေမတည်ငြိမ်မှုတွေဇက်တိုက်ဖြစ်ပေါ်ခဲ့ပြီးပြည်သူနိုင်ငံအတွင်းတင်တာမကပဲတကမ္ဘာလုံးရဲ့အာရုံစိုက်မှုပါခံရတဲ့အချိန်မှာအဲ့ဒီလိုတမိနစ်ညင်သက်ပြီးအယုဒ္ဓေပြေးမှုဟာရှားပါလာတဲ့တည်ငြိမ်မှုလေးဖြစ်ခဲ့ပါတယ်။ပဲရစ်မြို့တော်ရဲ့အထင်ကရရှောင်ဇလီဇေးလမကြီးပေါ်ချီတက်ဆန္ဒပြနေကြသူလူအုပ်ကြီးကိုရဲတပ်ဖွဲ့ကမျက်ရည်ပုံနဲ့ပြစ်ခတ်ခဲ့ပြီးတဲ့နောက်မှာတော့နှစ်ဖက်ထိတဲ့ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်။စနေနေ့ကဆန္ဒပြဝယ်တွေအတွင်းလူ60ကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းခဲ့တာကြောင့်ဒါဟာပြီးခဲ့တဲ့သတင်းပတ်စနေနေ့ကဖမ်းဆီးခဲ့တဲ့လူ900တဲ့ဆိုင်တိတိတသာရော့နေနေခြင်းဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။အရင်ဆန္ဒပြပွဲတွေအတွင်းဆန္ဒပြသူတွေကစတိုးဆိုင်တွေကိုဖောက်ပြီးလူယူတာတွေလမ်းနေပိတ်ပြီးမိရှုဖြစ်စီတာစတဲ့အကြမ်းဖက်မှုတွေထပ်မဖြစ်အောင်ဟန်တာတဲ့အနေနဲ့ရဲတပ်ဖွဲ့ဝင် 8,000 လောက်နဲ့တန်ကြပ်ကာကား 14 စီးကိုစနေနေ့ကချထားခဲ့ပါတယ်။အကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာကြောင့်မူလကအဆိုးပြုထားတဲ့လောင်စာစီအခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကိုသမ္မတမက်ခရွန်ကပယ်ဖြစ်လိုက်ပြီးတခြားအခွန်ကောက်ခံမဲ့အစီအစဉ်တွေနဲ့အနေဆုံးလစာကိစ္စတွေကိုပြင်ဆင်သွားမယ်အကြောင်းသမ္မတကအဆိုးပြုထားပါတယ်။
အီတလီနိုင်ငံမှာလူသားချင်းစာနာမှုဘေးဒုက္ခတွေကနေကာကွယ်ပေးတဲ့အနေနဲ့ခုံလုံခွင့်ပေးထားတဲ့ရွှေပြောင်းနေထိုင်နိုင်သူရေတွက်ကိုရှော့ချမဲ့ဆယ်ဖီနဲ့အမင်းလို့ခေါ်တဲ့အီတလီလူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုဆန့်ကျင်တဲ့အနေနဲ့ရောမမြို့မှာစနေနေ့ကထောင်ထဲချတဲ့ဆန္ဒပြသူတွေချီတက်ခဲ့ကြပါတယ်။ရွှေပြောင်းနေထိုင်လူတွေနဲ့ခုံလုံခွင့်ရှောက်လူတွေနဲ့တသားတည်းရှိတဲ့သဘောနဲ့တပိုင်းဝင်ရောမမြို့လယ်မှာချီတက်ဆန္ဒပြခဲ့ကြပါတယ်။ရောင်ပြန်အဝါဝတ်ပြင်သစ်ဆန္ဒပြသူတွေနဲ့တသားတည်းရှိတဲ့သဘောနဲ့ရွှေပြောင်းနေထိုင်မှုနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကန့်ဆောင်ပြီးတော့ရောမမျိုးလေးမှာချီတက်ခဲ့ကြပါတယ်။အီတလီအစိုးရကလူမျိုးရေးခွဲခြားဆက်ဆံနဲ့ဆုပြီးတော့ဆွဆွဲပြီးတော့အီတလီနိုင်ငံဒန်းတူညီများမှုရှိရေးចောင်းသားတွေအလို့သမားတွေတန်းစီပြီးတော့ချီတက်တောင်းဆိုခဲ့ကြတာပါ။လဝဲရင်ပါတီတွင်လည်းအလုံသမားတမကတော့အပါအဝင်အဖွဲ့အစည်းတွေကဥစည်းဥဆောင်ပြီးတော့တီချီတဲ့ဖွဲ့ကိုစီစဉ်ခဲ့ရလဲဖြစ်ပါတယ်။အီတလီမှာလက်ရှိနေထိုင်နေတဲ့ထောင်နဲ့တောင်းနဲ့ချီတဲ့ရွှေပြောင်းနေထိုင်သူတွေကလည်းဒီအခုဆိုးရွားကနေပြီးတော့အစ်စ်ထုတ်ပြန်လိုက်တဲ့ဥပဒေအစ်စ်ကြောင့်သူတို့အိုးအိမ်မဲ့တွေဖြစ်ကုန်မလားဆိုပြီးတော့စိုးရိမ်နေကြပါတယ်။အီတလီနိုင်ငံရွှေပြောင်းချေချနေထိုင်သူတွေဝင်လာမှာကိုမလိုလားတဲ့ဖြီးတဲ့ရေးဝင်ကြီးမက်တီယိုဆယ်ဖီနီကိုဆွဲပြစ်ပြီးခေါ်တဲ့ဆယ်ဖီနီအမိတ်ဟာလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကနေအကာအကွယ်ပေးတဲ့အနေနဲ့ရွှေပြောင်းနေထိုင်မှုကိုလက်ခံနိုင်တဲ့ဗီဇာအမျိုးအစားတစ်ခုကိုပယ်ဖျက်လိုက်ပြီးတော့နိုင်ငံရဲ့ရွှေပြောင်းနိုင်ငံကိုပို့ပြီးတော့ကန့်တားလိုက်တာလည်းဖြစ်ပါတယ်
။အနောက်ဂျေရူဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိမှတ်ပြုကြောင်းဩစတြေးလျအစိုးရရဲ့ဆုံးဖြတ်ချက်ဟာတာဝန်မဲ့ရာရောက်ကြောင်းအဆင့်မြင့်ပါကစ္စတန်အရာရှိကစနေနေ့မှာပြောကြားလိုက်တိကမခင်ဗျာအဆင့်မြင့်ပါလက်စတိုင်းအရာရှိကစနေနေ့မှာပြောကြားလိုက်ပါတယ်အစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်ဂျေရုဆလင်ကိုပြောင်းလဲအသိမှတ်ပြုလိုက်ကြောင်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကကြေညာအပြီးမှာပါလက်စတိုင်းလွတ်တော်အမတ်တဦးလည်းဖြစ်နှစ်ပေါင်းများစွာပါလက်စတိုင်းအရေးတက်ကြွလှုပ်ရှားသူတဦးလည်းဖြစ်တဲ့ ဆာအီဟာနန်အရှရာဝီကရမလာမြို့မှာပြောကြားလိုက်တာဖြစ်ပါတယ်ဒါပေမဲ့အစ္စရေးနဲ့ပါလက်စတိုင်းအကြားကငြိမ်းချမ်းရေးဆွေးနွေးမှုတွေမပြည့်မြောက်မချင်းဩစတြေးလျတန်ယုံကိုမြို့တစ်ကိုပြောင်းရွှေ့မှာမဟုတ်ဘူးလို့ဝန်ကြီးချုပ်မော်ရီဆန်ကပြောပါတယ်ပြည်ရင်းနိုင်ငံရေးအခြေအနေအရကျဉ်းမြောင်းစွာကိုကြိုးကြည့်ပြီးဆုံးဖြတ်ချက်ကိုချခဲ့တာဖြစ်တဲ့အတွက်ဝန်ကြီးချုပ်မော်ရီဆန်အနေနဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုပြန်လည်တုံ့တက်ပေးဖို့အရှရာဝီကတောင်းဆိုလိုက်ပါတယ်အစ္စရေးနဲ့ပါလက်စတိုင်းအကြားနှစ်နိုင်ငံဒွန်တွဲတည်ရှိရေးသဘောတူညီချက်ရရှိပြီးเยรูซาเล็มကိုပါလက်စတိုင်းတို့ရဲ့မြို့တော်အဖြစ်သတ်မှတ်ပြီးမှသာဩစတြေးလျအနေနဲ့အနောက်เยรูซาเล็มကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်သတ်မှတ်ခွင့်ရှိမှဖြစ်ကြောင်းအရှရာဝီကပြောပါတယ်เยรูซาเล็มမြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်သတ်မှတ်ကြတဲ့အမေရိကန်နဲ့ဂွာတီမာလာနိုင်ငံပြီးရင်ဩစတြေးလျဟာ၃နိုင်ငံမြောက်ဖြစ်လာပါတယ်
ဥရုယာတီပြောင်းလဲမှုဆိုင်ရာ2015ပါရီသဘောတူညီချက်ပြင်ဆင်ဖို့စီးမင်းသစ်တွေကိုပိုလန်နိုင်ငံမှာဥရုယာတီပြောင်းလဲမှုဆိုင်ရာကုလသမဂ္ဂအစည်းအဝေးတွေမှာနှစ်ပတ်ကြာအကြိမ်နဲ့ညှိနှိုင်းဆွေးနွေးကြပြီးနောက်ပိုင်းမှာတော့ကမ္ဘာတဝန်းကခေါင်းဆောင်တွေသဘောတူထားတဲ့စီးမင်းသစ်တွေကိုစနေနေ့မှာထုတ်ပြန်လိုက်ပါတယ်နိုင်ငံပေါင်း100ကျော်ကတန်တမန်တွေနဲ့ဝင်ကြီးတွေဆွေးနွေးခဲ့တဲ့သဘောတူညီချက်ကိုဒီအစည်းအဝေးပွဲတွေရဲ့ဥက္ကဋ္ဌပိုလန်နိုင်ငံရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာဒုဝန်ကြီးမီခဲလ်ကော်တီကာကပိုလန်နိုင်ငံတောင်ပိုင်းမြို့ကတ်တိုဗီစေမှာစနေနေ့တော့ဟာတည်ပြလိုက်တာလည်းဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့နိုင်ငံတစ်ခုချင်းစီရဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုနှုန်းကိုပုံမှန်လင်းလင်းတင်ပြဖို့နဲ့တိတိတသာလျှော့ချနိုင်အောင်ဆောင်ရွက်ဖို့တင်းကျပ်တဲ့စီးပင်းစည်းကမ်းတွေချမှတ်ရေးကလော့သမ်ကစီဝေးပွဲတွေကနေဆွေးနွေးခဲ့ကြရလည်းဖြစ်ပါတယ်။အကယ်၍2030ပြည့်နှစ်ထိမှကာဗွန်ဒိုင်အောက်ဆိုက်လိုဓာတ်ငွေတွေထုတ်လုပ်မှုကိုတိတိတသာမလျှော့ချနိုင်ဘူးဆိုရင်တော့အလွန်ဆိုးရွားတဲ့ကမ္ဘာကြီးပူနွေးလာမှုဘေးရန်ကိုရင်ဆိုင်ရနိုင်တဲ့အကြောင်းသိပ္ပံပညာရှင်တွေကပြောဆိုထားပါတယ်။ကာဗွန်ထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့နိုင်ငံအချင်းချင်းကြားအပေးအယူညှိနှိုင်းမဲ့ကိစ္စနဲ့ကမ္ဘာကြီးပူနွေးလာမှုတားဆီးရေးအတွက်ပို့ပြီးတော့ထိထိရောက်ရောက်ဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့ကိုတော့ဒီအစည်းအဝေးကရွှေ့ဆိုင်းထားပါတယ်။
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ American အတန်ကတင်းနှင်းကနေနေ့မနေ့ပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနဲ့ထိစပ်နေတဲ့နိုင်ငံတကာနယ်နိမိတ်ကိုစောင့်ကြပ်ဖို့အတွက်အိန္ဒိယပြည်ထရေးဝန်ကြီးဌာနလက်အောက်မှာနေဆက်လုံခြုံရေးတပ်ဖွဲ့အသစ်ဖွဲ့စည်းရေးအိန္ဒိယလွှတ်တော်ကော်မတီကအဆိုပြုချက်တင်သွင်းလိုက်ပါတယ်။မြန်မာနိုင်ငံနဲ့နယ်မြေချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံအနောက်မြောက်ဒေသမှာလှုပ်ရှားနေကြတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုနေနေတဲ့လုပ်ငန်းနဲ့နေဆက်ဒေသလုံခြုံရေးကိစ္စရပ်တွေကိုမတူညီတဲ့တပ်ဖွဲ့နှစ်ခုကတိကျစီတာဝန်ယူဆောင်ရွက်တင်ကြောင်းလွှတ်တော်နယ်ကြားဆောင်တပ်ဖွဲ့များဆိုင်ရာလုပ်ငန်းအဖွဲ့ကကြာသပတေးနေ့မှာအဆိုပြုလိုက်တာပါလက်ရှိမှာအာတန်ရိုင်ဖယ်လို့ခေါ်တဲ့အာတန်တနက်ကင်တိုင်ရင်ကအဲ့ဒီတာဝန်200စလုံးကိုပူးတွဲထမ်းဆောင်နေတာပါလက်ရှိမှာအာတန်ရိုင်ဖယ်တပ်ဖွဲ့ဟာတခြားနယ်ကြားဆောင်တပ်ဖွဲ့တွေဖြစ်ကြတဲ့ BSF SSB ITBP စတဲ့လက်နက်ကင်အဖွဲ့တွေလို့မဟုတ်ဘဲတိုင်းပြည်ရဲ့အနောက်မြောက်ဒေသလက်နက်ကင်တောင်းကျမ်းသူတွေထိ ंछ ုပ်ရင်းနဲ့မြန်မာနယ်စပ်ဒေသလုံခြုံရေးတာဝန်တွေကိုပူးတွဲထမ်းဆောင်နေရတဲ့အကြောင်းအာတန်တနက်ကင်တိုင်ရင်အနေနဲ့အရှေ့မြောက်ဒေသမှာတောင်းကျမ်းသူနေနေရေးတာဝန်တစ်ခုကိုသာထမ်းဆောင်တင်ကြောင်းလွတ်တော်ကော်မတီရဲ့အဆိုပြုချက်မှာဖော်ပြထားပါတယ်။အတန်တနက်ကင်တိုင်ရင်ဟာအိန္ဒိယနိုင်ငံမှာတပ်တန်းအရင်ဆုံးလက်နက်ကင်တပ်ဖွဲ့ဖြစ်ပြီးဗြိတိရှ်အစိုးရရဲ့ကချားလီဗီတပ်ဖွဲ့က1835ခုနှစ်မှာခွဲထုတ်ပြီးအတန်လွင်မြူကိုကာကွယ်ဆောင်ရှောက်ဖို့အတွက်တိကျတပ်ဖွဲ့အဖြစ်စတင်ဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်။1918ခုနှစ်မှာအတန်ရိုင်ဖယ်လို့အမည်ပြောင်းလဲခဲ့တာပါ။အိန္ဒိယမြန်မာနယ်ကြားဆောင်တပ်ဖွဲ့အစ်စ်ဖွဲ့စည်းအတွက်စဉ်းစားနေကြောင်းပြည်ထရေးဝန်ကြီးဌာနကလွတ်တော်ကော်မတီကိုအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်
။အိန္ဒိယတောင်ပိုင်းပြည်နယ်ကာနာတကာကဘုရားရှိခိုးကျောင်းတစ်ခုမှာအလူမာကျွေးတဲ့မသက်ရှင်တဲ့ခင်းကျင်သည်နဲ့နေထားတဲ့ထမင်းကိုစားမိရကနေပြီးတော့လူ17ယောက်အဆိပ်သင့်သေဆုံးပြီးတော့နောက်93ယောက်လည်းဆေးရုံတင်ထားရတဲ့အကြောင်းအိန္ဒိယတောင်ပိုင်းရှိသူတွေကပြောဆိုထားပါတယ်။ဆေးရုံတင်ထားရတဲ့သူ93ယောက်ထဲမှာ29ယောက်ကတော့ဆက်တက်ပြီးတော့အသက်ရှင်နေရတဲ့အကြောင်းအခင်းဖြစ်ပွားရာဘုရားကျောင်းသားကChamraj Nagakhyai ကျမရေးမှု KH Prasad ကပြောပါတယ်အစိမ့်တဲ့ခင်းကျင်းတိနဲ့နေထားတဲ့ထမင်းနမူနာတွေကိုတော့တစ်ခွဲခန်းမှာစမ်းသပ်နေတယ်လို့လည်းသူကပြောပါတယ်ဖခင်ကျောင်းရဲ့အလူဒါနာပြုအခမ်းအနားတစ်ခုကျင်းပဖို့စူးဝင်နေစမှာအခုလိုအစိမ့်တဲ့မှုဖြစ်ပွားခဲ့ရလဲဖြစ်ပါတယ်
တရုတ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်တို့အကြားသုံးပွင့်ဆိုင်သဘောတူညီချက်တွေစနေနေ့ကလက်မှတ်ရေးထိုးလိုက်ကြတာမှာအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတာလီဘန်တို့အနေနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာပါဝင်လာရေးတို့ကိုတောင်းဆိုထားတဲ့အချက်တွေလည်းပါဝင်ပါတယ်။သ ၃နိုင်ငံကနိုင်ငံရေးဝန်ကြီးတွေဟာဒုတိယအကြိမ်မြောက်ဆွေးနွေးမှုတွေပြုလုပ်ဖို့အတွက်အာဖဂန်နိုင်ငံမြို့တော်ကာဘူးမှာတွေ့ဆုံခဲ့ကြတာပါဒေတာရင်းလမ်းမဆက်သွယ်ရေးကောင်းမွန်အောင်ပူးပေါင်းဆောင်ရွက်ဖို့နဲ့စီးပွားရေးဖွံ့ဖြိုးမှုဆိုင်ရာကိစ္စရပ်တွေအကောင့်ထယ်ဖော်ရိုးတို့အတွက်လည်းတာဏိထံပြုခဲ့ကြပါတယ်အာဖဂန်နစ္စတန်နဲ့ပါကစ္စတန်အကြားကာလရှည်ကြာတည်ရှိလာခဲ့တဲ့တန်တရားဖြစ်မှုတွေရှော့ချနိုင်ရေးဂျာဝင်ဆောင်ရွက်ပေးဖို့ကြိုးစားတဲ့အနေနဲ့တရုတ်အစိုးရကပထမအကြိမ်တွေ့ဆုံမှုကိုမနစ်ကဘေကျင်းမြို့မှာစတင်ပြုလုပ်ခဲ့တာပါအာဖဂန်နဲ့ပါကစ္စတန်အကြားကတင်းမာမှုတွေကြောင့်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ဒေတာတွင်ငြင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းတွေကိုအဟန့်အတားဖြစ်စေသလိုစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုလည်းထိခိုက်စေကြောင်းဝေဖန်သူတွေကထောက်ပြကြပါတယ်အာဖဂန်နဲ့ပါကစ္စတန်အကြားတရှိနေတဲ့တင်းမာမှုတွေရော့ကျပြီးဒေတာတွင်မှငြင်းချမ်းရေးဖွံ့ဖြိုးမှုတွေဖြစ်ပေါ်တိုးတက်လာရေးအတွက်တရုတ်နိုင်ငံအနေနဲ့တန်တမာရေးနှိမ့်လိုက်ရဆက်လက်ကြိုးပမ်းတော့မှာဖြစ်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကတွေ့ဆုံမှုအပြီးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်
1919တုန်းကစစ်နိုင်တဲ့ထိမ့်မက်အနေနဲ့အမေရိကန်စစ်သားတွေတဲသွားခဲ့တဲ့ဖိလစ်ပိုင်ဘုရားကျောင်းကခေါလောင်းတွေဖိလစ်ပိုင်ကိုပြန်ရောက်လာပြီးတဲ့နောက်ဒီဇင်ဘာလ15ရက်စနေနေ့မှာတော့ဖိလစ်ပိုင်သမ္မတရော်ဒီဂိုဒူတာတေကဝမ်ဘန်တသားခေါလောင်းထုတ်လိုက်ပါတယ်1919ကဖိလစ်ပိုင်ရွာသားတွေကအမေရိကန်စစ်သား48ယောက်ကိုဆာမာကျွန်းမှာတပ်ဖြတ်ခဲ့တဲ့အတွက်ဒီခေါလောင်းတွေကိုအမေရိကန်တပ်ကသိမ်းယူသွားခဲ့ရလဲဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ဒီဇင်ဘာလ12ရက်နေ့မှာတော့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်လေတပ်အခြေစိုက်စခန်းမှာအမေရိကန်တပ်မတ်ကြီးကဘလန်ဂျီကဒေသကခေါလောင်းတွေကိုဖိလစ်ပိုင်ကာကွယ်ရေးဦးစီးချုပ်စီကိုအခမ်းအနားနဲ့ပြန်ပြီးတော့ပေးအပ်ခဲ့တာပါ။ဒီလိုသိမ်းယူထားတာကိုဖိလစ်ပိုင်နိုင်ငံအနေနဲ့အစိမ်းချမ်းမြေ့တဲ့အတွက်ခေါလောင်းတွေကိုပြန်ပေးဖို့ဖိလစ်ပိုင်သမ္မတရော်ဒီဂိုဒူတာတေကအမေရိကန်ကိုပြီးခဲ့တဲ့နှစ်တုန်းကပြန်ပြီးတော့တောင်းဆိုထားခဲ့ရလဲဖြစ်ပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မိုက်တန်းစင်တို့ပြောပြခဲ့ကြတာပါအခုတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကနေတည်ဆောင်လာတဲ့ဘင်းပြူနဲ့အိုက်စ်လို့ခေါ်တဲ့စိတ်ကြွမှုရည်စေးတွေကိုထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့မှာထိုင်းနေကြားသောတပ်တွေကဖမ်းဆီးလိုက်ပါတယ်ကာလာတန်ဘိုဘန့်ငွေတန်း900ကျော်ရှိမယ်လို့ထိုင်းအာဏာပိုင်တွေကခန့်မှန်းပါတယ်ထိုင်းအခြေစိုက် VOA သတင်းတောက်မအေးမာကအခြေအနေကိုပြောပြမှာပ
ါထိုင်းမြန်မာနယ်စပ်ဖြစ်တဲ့ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်အတွင်းမှာမှုရည်စေးဝါးတွေကိုအထူးစစ်ဆင်ရေးတရက်အနေနဲ့နှိမ်နင်းနေကြမှာပဲမြန်မာနိုင်ငံဘက်ကမှုရည်စေးဝါးတွေအမြောက်အများသိမ်းယူလာနေပြီဆိုတဲ့သတင်းကိုကြိုရရှိခဲ့တာကြောင့်ထိုင်းနယ်ခြားဆောင်တပ်အမှတ်3တပ်ဖွဲ့ဝင်တွေဟာမဲဆိုင်မြို့ကနေလာတဲ့ကားတွေကိုစောင့်ကြည့်စစ်ဆေးနေကြတာပါဒီဇင်ဘာလ14ရက်နေ့ည8နာရီခွဲအချိန်လောက်မှာပဲထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဆိုင်မြို့ကျေးရွာအုပ်စု3ကော့ချန်းလမ်းမပေါ်မှာမဲဆိုင်ဘက်ကမောင်းလာတဲ့ပစ်ကတ်ကားတစ်စီးကိုရက်တန့်ရှာဖွေစစ်ဆေးခဲ့ရမှာကားပေါ်မှာမှုရည်စေးဝါးတည်ဆောင်လာတဲ့အမျိုးသား3ဦးနဲ့အတူတိုင်းကျိုးတွေတက်ဆင်ထားတဲ့ကြောပို့လို့ရတဲ့ဆာလာအိတ်19အိတ်အတွင်းမှာဘိန်းဖြူ80ကီလိုဂရမ်နဲ့အိုက်စ်လို့ခေါ်တဲ့မှုရည်စေး300ကီလိုဂရမ်ကိုလက်ဖက်6လိုပုံစံမျိုးနဲ့တည်လာပြီးတချို့ကတော့အဝါရောင်တိတ်တွေနဲ့ပတ်ထားပြီးတည်ဆောင်လာခဲ့ကြတာပါဖမ်းမိသူတွေကတော့ထိုင်းမြန်မာနယ်စပ်တက်ခရိုင်ဖော့ဖာမြို့နယ်ထဲမှာနေထိုင်နေကြသူတွေဖြစ်တယ်လို့ဆိုပါရယ်တရားခဏ်တွေကတော့မှုရည်စေးဝါးတွေကိုတာချီလိမ့်မြို့မှာနေထိုင်နေတဲ့တရုတ်လူမျိုးတူကသူတို့ကိုဘန့်ငွေသတန်းခွဲပေးပြီးထိုင်းနိုင်ငံဘက်ကိုတဲခိုင်းခဲ့တာဖြစ်ကြောင်းရဲကိုဝန်ခံချက်ပေးခဲ့တယ်လို့ဆိုပါရယ်အလားတူပဲဒီဇင်ဘာလ13ရက်နေ့ကထိုင်းမြောက်ပိုင်းလမ်းပန်းခရိုင်အတွင်းဂေါ်ဘီတုတ်တွေတင်လာတဲ့ကုန်တင်ကားငယ်အတွင်းမှာဖွဲ့ယူလာတဲ့စိတ်ကြွဆေးပြားနှစ်တန်းနဲ့အတူတရခန်ထိုင်းတောင်ပေါ်သားလင်မယားနှစ်ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။ရဲမှူးကြီးမွန်ထရီကအခုလိုသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။
စိတ်ဝင်စားပြီးပါသူစုစံကတဲ့စိတ်ခရီးကောပန်သူကလာဆိုတိုင်းဝင်ပြန်ပါလို့ဒီကောင်ကျွန်တော်ဤတံလူ
သူပြောသွားတာကတော့ကျွန်တော်တို့ရဲတပ်ဖွဲ့ရဲ့စစ်စေးရေးဂိတ်တွေဟာထိုင်းမြောက်ပိုင်းကနေလာနေတဲ့ကားတွေဆိုရင်ကားလိုင်စင်နံပါတ်နဲ့ကားရဲ့အခြေအနေတွေကိုစစ်ဆေးတယ်မတင်ငါတဲ့ကားတွေဆိုရင်စကင်ဖက်ကြည့်တဲ့စက်တီနဲ့အသေးစိတ်စုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့အတွက်မှုရည်စေးဝါးမှောက်ခိုးသမားတွေအနေနဲ့ကျွန်တော်တို့ရဲ့ဂိတ်တွေကိုဖျက်ဖို့မလွယ်တော့ပါဘူးဆိုပြီးပြောဆိုသွားတာပါမြောက်ပိုင်းမှာ2018ခုနှစ်အတွင်းမှာထိုင်းစစ်တပ်နဲ့ရဲကပိုက်စစ်တိုက်ရှာဖွေဖမ်းဆီးခဲ့တာကြောင့်စိတ်ကြွဆေးပြားအလုံးကြီးတန်းပေါင်း352တန်းကျော်ဖမ်းဆီးနိုင်ခဲ့ပြီဖြစ်ပါတယ်။နိုဝင်ဘာလကုန်နဲ့ဒီဇင်ဘာလဇန်အတွင်းမှုရည်စေးဝါးတည်ဆောင်လာတဲ့မှုရည်ခိုင်းဝင်တွေနဲ့ထိုင်းစစ်တပ်တို့ဟာတိုက်ပွဲ5ကြိမ်ဖြစ်ပွားခဲ့ပါတယ်ရှင
်။ American
အံပြာစုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့လှပတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည့်ကလေးမှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြေတားလက်ဆောင်ပြည့်ကလေးလို့ကြည့်တဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုရက်လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ email ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOE ပြည့်ကလေးတောင်းခံပါတယ်ဆိုတာအကျိုးကြောင့်ရေးပို့လိုက်ပါ။ကိုယ့်နာမည်နဲ့နေရက်ဆက်ဆက်ရေးထည့်ဖို့မမေ့ပါနဲ့နော်။ VOE ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်။
သရရှင်နေ VOA ကိုစာရေးသားနိုင်ပါတယ်ခင်ဗျာကြိုးဆိုပါရခင်ဗျာအခုတော့အချိန်အားစပြီးတော့ဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာဖြစ်ပါတယ်အရင်ဦးဆုံးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ညဉ့်ညံရေးဆွေးနွေးပွဲတွင်ပါအခြေခံစီးပွားရေးပြဿနာကိုဖြေရှင်းနိုင်မှသာရေရှည်ခံတဲ့ညဉ့်ညံရေးကိုရရှိနိုင်မှာဖြစ်တဲ့အကြောင်းဥအောင်ခင်ကသုံးသပ်ရေးသားပြီးတင်ပြထားပါတယ်ခင်ဗျာ
ရင်းကြံရေးဆက်ဆက်ဆွေးနွေးရအခါမှာအခြေခံစီးပွားရေးပြဿနာကိုပါဖြေရှင်းမှသာရရှိခံမဲ့ရင်းကြံရေးကိုရရှိမယ်လို့ယူဆသူတွေရှိပါတယ်။ KIO ကချင်းလွတ်မြောက်ရေးအဖွဲ့နဲ့ဗမာစစ်အစိုးရ1994မှာအပြစ်အခတ်ရပ်ဆဲခဲ့ပြီးမဲ့18နှစ်ကြာတဲ့အခါမှာပြန်လည်တိုက်ခိုက်နေကြပါတယ်။ဒါလို့ဖြစ်ရတာဟာစီးပွားရေးအခြေခံပြဿနာကိုမဖြေရှင်းနိုင်လို့ပဲလို့ယူဆကြပါတယ်။အပြစ်အခရဆဲချိန်မှာလူတူတူသာအကျိုးခံစားရပြီးကချင်လူတို့ကတော့ဆင်းရဲမွဲတည်နေတုန်းဖြစ်ပါတယ်။ဒါကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲမှာစီးပွားရေးကိစ္စကိုကဲသွင်းဆွေးနွေးဖို့လိုကြောင်း IGC ကို International Group Center ကလွန်ခဲ့တဲ့ဇွန်လကစာရန်တစောင်းထုတ်ဝေထားပါတယ်။ IGC သူတေတီပေါ်မီနိုလက်တီနဲ့နန်းစန်ဒီတို့ရေးသားပြုစုတဲ့စာရန်ပါပဲ။ကချင်ဥပမာကိုကြည့်ရင်ငြိမ်းချမ်းရေးဆွေးနွေးပွဲမှာစီးပွားရေးဆိုင်ရာသဘောတူညီချက်တွေရယူဖို့လိုတာထင်ရှားပါတယ်။တိုင်းပြည်နယ်အစိုးရတွေကိုနိုင်ငံရေးစီးပွားရေးလုပ်ပိုင်ခွင့်ပိုပေးဖို့လိုကြောင်းတင်ပြထားပါတယ်။အခုဆိုရင်ဗမာအစိုးရရဲ့အသုံးစရိတ်10ရာခိုင်နှုန်းနီးပါးသာတိုင်းနယ်ပြည်နယ်တွေကရရှိပါတယ်။ဗဟိုချုပ်ကိုင်မှုအားကောင်းနေတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးနေစေဖြစ်ပါတယ
်။အရသာတပိုင်းအစိုးရတက်လာတဲ့အခါမှာတိုင်းနယ်ပြည်နယ်နဲ့ကိုပိုင်အုပ်ချုပ်ရေးဒေသတွေကိုလုပ်ပိုင်ခွင့်ပေးတာမျိုးတွေရှိလာပေမဲ့ဗဟိုချုပ်ကန်မှုအားကောင်းနေတော့မှာပဲဒေသန္တရအစိုးရဟာသူတို့ဒေသအကြောင်းသူတို့အသိဆုံးဖြစ်ပါတယ်2019မေလမှာကျင်းပတဲ့ငင်းငယ်ညီလာခံ27ရာစုပင်လုံမှာဖက်ဒရယ်စီးပွားရေးအခြေခံမူတွေကိုဆွေးနွေးခဲ့ကြပါတယ်စီးပွားရေးစီမံကိန်းချမှတ်အကောင့်ထဲဖော်ရမှာဗဟိုတိုင်းပြည်နယ်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေညှိနှိုင်းရမယ်လို့ဆိုပါတယ်ဒီနေရာမှာဘယ်လုပ်ငန်းကိုဘယ်အဆင့်ကလုပ်တင်နေဆိုတဲ့ပြဿနာကိုကင်တွယ်နိုင်ဖို့လိုပါတယ်။စီမံကိန်းကြီးတွေကိုကျွမ်းကျင်တဲ့အဆင့်မြင့်အစိုးရဌာနကကင်တွယ်တင်တယ်လို့ဆိုပါတယ်။လိုအပ်တဲ့ဥပဒေစည်းမျဉ်းကိုအဆင့်မြင့်အစိုးရကသာကင်တွယ်နိုင်ပါတယ်
။မင်းမျိုးမူဆယ်ကာလဟာရှမ်းဒေသမှာရှိလို့လမ်းထိန်းသိမ်းရေးကိုရှမ်းပြည်နယ်အစိုးရကတာဝန်ယူရမယ်လို့မပြောနိုင်ပါဘူး။ဒီလမ်းကဝင်လာတဲ့တရုတ်ကုန်ပစ္စည်းတွေတပြီးလုံးမှဖြန့်ဝေနေတာမို့လမ်းထိန်းသိမ်းရေးကိုဗဟိုအစိုးရတာဝန်ယူတာပိုပြီးထိရောက်မှုရှိပါလေ။တပြီးလုံးအတွက်သုံးတဲ့လမ်းကိုရှမ်းပြည်နယ်အစိုးရတစ်ခုသီးကိုထိန်းသိမ်းရေးတာဝန်ပေးတာဟာသဘောဝမကျဘူးလို့ဆိုပါတယ်။တန်လွင်ပြင်းနဲ့ပတ်သက်တဲ့ကိစ္စကိုရှမ်းပြည်နယ်အစိုးရတစ်ခုသီးကိုသာလုပ်ပိုင်ခွင့်မပေးသင့်ပါဘူး။တန်လွင်မြစ်စည်းစင်းနဲ့ကြာကရင်နဲ့မွန်ပြည်နယ်ကအစိုးရတွေကိုလည်းမြစ်နယ်ပတ်သက်တဲ့ကိစ္စတွေမှာပြောရွေးဆွေးခွင့်ပေးဖို့လိုပါတယ်။ဒေသအမျိုးမျိုးမှာနေထိုင်ကြတဲ့နိုင်ငံသူနိုင်ငံသားတွေရဲ့အကျိုးစီးပွားကိုဆောင်ရွက်နိုင်အောင်ပြုပြင်လုပ်ဖို့လိုအပ်ပါတယ်
။တိုင်းနယ်ပြည်နယ်ကကြောင်းမြတ်တယံဇာတထုတ်ယူမှုမှာဗဟိုအစိုးရအာဏာပိုင်တွေလဝဲကြီးအုပ်အမြတ်ထုတ်ကြတာကိုလူသိများပါတယ်။တိုင်းသားလက်နက်ကင်ကလည်းတယံဇာတကနေရန်ပုံငွေရှာကြပါတယ်။အစိုးရဆုံးကတော့ကချင်ပြည်နယ်ဖားကန်ဒေသကကြောင်စိန်နယ်မြေဖြစ်ပါတယ်။ထုတ်ယူတဲ့ကြောင်စိန်တံမိုးရဲ့ဆဲပုံတစ်ပုံဟာအစိုးရကကြေညာထားတာကိုကြည့်ရင်ကိုကျိုးစည်းဝါကိုအဓိကထားနေကြတာသိသာပါတယ်။ကြောင်စိန်ထုတ်ယူမှုကြောင့်သဘာဝပတ်ဝန်းကျင်ရောလူအဖွဲ့အစည်းရောပျက်စီးရပါတယ်။လွန်ခဲ့တဲ့အနှစ်30အတွင်းတယံစာတထုတ်ယူမှုတိုးပွားလာပေမဲ့ခေါင်းဆောင်ပိုင်းကအလွဲသုံးစားလုပ်မှုလဲတိုးပွားလာတဲ့အတွက် ဒေသခံပြည်သူလူထုအများစုဟာအကျိုးအမြတ်မခံစားကြရပဲရှိကြပါတယ
်ဖက်ဒရယ်နိုင်ငံတွေမှာတရားစတာဝင်ငွေကိုပြည်မနဲ့ပြည်နယ်အစိုးရစနစ်တကျခွဲယူကြပါတယ်မြန်မာပြည်မှာတော့ဗဟိုချုပ်ကိုင်မှုနဲ့အလွဲသုံးစားလုပ်မှုဒဏ်ကိုခံနေရပါတယ်2019ငြိမ်းချမ်းရေးညီလာခံမှာတရားစတာဝင်ငွေခွဲယူရေးကိုမဆွေးနွေးကြဘူးလို့ဆိုပါတယ်တရားစတာဝင်ငွေကိုအလွဲသုံးစားမလုပ်နိုင်အောင်နိုင်ငံတော်ရန်ပုံငွေ Sovereign Fund တည်ထောင်ပြီးသိမ့်သိမ့်တာမျိုးလေမြန်မာပြည်မှာမရှိသေးပါဘူးဒါပေမဲ့နိုင်ငံတော်ရန်ပုံငွေကိုအလွဲသုံးစားမလုပ်နိုင်အောင်တည်သာမြင်သာမှုတာဝန်ယူမှုနဲ့ကြွန့်ကျင်မှုရှိဖို့လိုပါတယ်အပြစ်ရအုပ်စုတွေကမူရစ်ဆေးကုန်သွယ်မှုပြဿနာကိုလည်းငြိမ်းချမ်းရေးညီလာခံမှာထည့်သွင်းဆွေးနွေးဖို့လိုအပ်ပါတယ်တဲ့လောလောဆယ်မှာနိုင်ငံရေးလုံခြုံရေးမြေတရားစတာစီးပွားရေးနဲ့လူမှုရေးကိစ္စတွေကိုဆွေးနွေးကြပြီးမှမရှင်းမလင်းဖြစ်နေတာကများတယ်လို့ဆိုပါတယ်မြမပြည်ဟာလူမျိုးစုံနေတိုင်းနဲ့ဒေသဖြစ်လို့ဒေသန္တရအစိုးရအဆင့်မှာလောက်ရမယ့်ကိစ္စတွေအများကြီးရှိနေပါတယ်။ဒါကြောင့်အပြည့်အခက်ရက်စဲသွားတဲ့ဒေသမှာညီညာရေးအရာတာကိုပြည်သူတွေခံစားနိုင်အောင်ဝိုင်းဝန်းကူညီပင်ကြောင်းသူတေတီပေါ်လ်မီနိုလက်တီနဲ့နန်းစန်ဒီတို့ကသုံးသပ်ထားပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာကျွန်တော် VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOE ရဲ့ email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကနေတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOE မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်ခင်ဗျာ VOE ရဲ့ကိုဖုန်းနဲ့ဆက်သွယ်လို့ရတယ်ဆိုရင် Washington DC ရဲ့ရုံးဖုန်းနံပါတ်က1-239-382-555လေးဖြစ်ပါတယ်။အခုတော့ American Alien 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်။ခုလို Thanksgiving အပြီး Christmas နဲ့ Thanksgiving ကိုပွဲတော်ရက်တွေနီးကလာချိန်မှာအများဆုံးသုံးလေးရှိတာကတော့ကောင်းကြီးမင်္ဂလာလို့ဓိဗေရတဲ့ blessing ပဲဖြစ်ပါတယ်။ဒါကြောင့်ဒီသတင်းပတ် English American Side ကနေမှာ blessing ကိုအခြေခံတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
blessing in disguise
ဖြစ်ပါတယ်။စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်။နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါးဖြစ်တာကိုညီညွတ်ပါတယ်။ဥပမာကျမ်းမာခြင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ညီညွတ်ပြောလို့ရတာပေါ့ရှင်။I-N-N ကတော့အထဲမှာ D-I-S-G-U-I-S-E disguise ကရုပ်ဖြစ်ထားတာဆိုတော့စကွိုက်ခုံရဲ့ဓာတ်ရိုက်ဒီဘေကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာဆိုးသည်ဖြစ်စီကောင်းသည်ဖြစ်စီဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတွေကအကောင်းဖြစ်မှာပဲလို့ဘုရားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီသုံးရဲ့ idiom အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲ။အဆိုးတွေကအကောင်းဖြစ်လာတာကိုညှို့နှံ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise. I missed the flight to New York.The plane crashed because of bad weather.
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ခုဒုတိယတင်ပြပေးမှာကတော့
Mixed blessing.
ဖြစ်ပါတယ်။စာလုံးပေါင်းက M I X E D mixed က mix mix ဆိုတဲ့ verb ကြိယာကနေဆင်းသက်လာပြီးယောနှောတာယောတာကိုဆိုလိုတာဖြစ်ပါတယ် mixed mix ကတော့ past tense အတိတ်သဘောကိုပြတဲ့ယောနှောပြီးသားကိုရည်ညွှန်းတာဖြစ်ပါတယ်ဒီနေရာမှာ noun noun ဖြစ်တဲ့ blessing ဆိုတဲ့ကောင်းကြီးမင်္ဂလာဆိုတဲ့ဝဟယကိုရှေ့မှာ adjective နာမဝိသေသနဖြင့်အသုံးပြုထားတာမို့ဘယ်လို blessing လဲဘယ်လိုကောင်းကြီးမင်္ဂလာလဲဆိုရင်တော့ယောနေတဲ့ကောင်းကြီးမင်္ဂလာလို့အထူးပြုသုံးထားတာဖြစ်ပါတယ်ယောနေတယ်ဆိုတော့အဆိုးနဲ့အကောင်းယောနေတာပေါ့ရှင်အရှင်းဆုံးဥပမာပြရမယ်ဆိုရင်တော့အမှုမျိုးစွမ်းအင်ကိုတည်ထင်ခဲ့တာသိပ္ပံပညာရှင်တွေကဒီတွေ့ရှိချက်ဟာလောင်စာအဖြစ်အမှုမျိုးစွမ်းအင်ကိုအသုံးပြုနိုင်လို့ကောင်းကျိုးရှိတယ်လို့အမှုမျိုးဘုံလုပ်ပြီးလူအများကိုသိစေနိုင်တဲ့အတွက်ကြောင့်လေဆိုးရုပ်ရှိတယ်လို့သုံးသပ်ကြပါတယ်ဒီအခြေအနေမျိုးဟာ mixed blessing ပေါ့ရှင်ဒါကြောင့် idiom အတိပဲကတော့ရေပူရအဖြစ်ဆိုရင်အကျိုးရှိပုံပေါ်ပေမဲ့လို့လေတကယ်တော့အကောင်းပဲရှိသလိုအဆိုးပဲလည်းရှိနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့အဆိုးနဲ့အကောင်းရောနေတာပေါ့။ဒီတော့နဲ့ပတ်သက်လို့ George Cooper တဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was a mixed blessing for my brother and his wife to win a $100 million jackpot.They became very rich, but their marriage ended in divorce.
Juno Kune, Tuzinido, Dola Tandia, tea powder, a so ne gong yonide, sula lu suya mama. Through they go chana lajara, mambi me. Through inong yigaro, quashing hune, soon takere li lu debi yavare. Umago narakao, nasin chichaya ang.
It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce.
ခုနောက်ဆုံးတင်ပြပေးမှာကတော့
Count your blessings.
ဖြစ်ပါလေ။စာလုံးပေါင်းက C-O-U-N-T, count ကရေးတွက်တာ Y-O-U-R, ယောကသင်၏B-L-E-S-S-I-N-G-S, blessings ka kaunji mingla sula suro zikwai tunye tayyay tiwe ga kaunye si chanla ziya pide harwe gu ye dwe jiba bo shim. Idiom adewe ga le shimare, go kan kauna go jesu di mu pipare. Atu di pin chimaru mima buddha bada ma le, go buwa ma loba doda moha shime sa, shida ne yao yin din din bi, shida gu tambu tatada pipare. Upa ma,လူဖြစ်ရတာကိုကျေးဇူးတင်ဖို့ကို့ဘဝမှာမရှိတာကိုမဲ့ပြီးစိတ်ဆင်းရဲနေမဲ့စားရှိတာအတွက်ကိုကျေးဇူးတင်ဖို့ကိုဆလိုတာဖြစ်ပါတယ်ဒီအထုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many refugees count their blessings to be resettling in America
ဒုက္ခသည်အများပြားကသူတို့အမေရိကန်ပြည်ထောင်စုမှာလာရောက်ခြေချနေထိုင်ခွင့်ရကြတဲ့အတွေ့ကံကောင်းနေလေလို့ယူဆကြတာဖြစ်ပါတယ်လို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Many refugees count their blessings to be resettling in America
သရရှိမြတ်ကိုဒီသတင်းပတ်တင်ပြခဲ့တဲ့ idiom အသုံးတွေကတော့
blessing in disguise mixed blessing count your blessing
တို့ဖြစ်ကြပါတယ်နောက်တစ်ပတ်ခုလိုချိန်မျိုးမှလည်း idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နှားဆင်ကြပါရှင
်တို့လလသန်းရဲ့ American Idiom သုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာ VOA အနေထုတ်လွှင့်ပေးနေတဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို burmese.voanews.com internet ဆာမျက်နှာမှာလာရောက်ကြည့်ရှုနိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကနေတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9439လိုင်းနိုမီတာ48 kHz 6153နဲ့လိုင်းလံမီတာ190တို့ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့စနေညကဆွေးနွေးခဲ့တဲ့ VOA တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်Twitter အမှုဆောင်အရာရှိချုပ် Jack Dorsey တယောက်သူ့ရဲ့မြန်မာပြည်ခီးစဉ်တွင်ဝိပဿနာကြင့်ကြံမှုအတွေ့အကြုံတွေကိုရေးပြီးမြန်မာပြည်ကိုတွားရောက်လည်ပတ်ကြဖို့ Twitter ပေါ်မှာဇက်တိုက်ရေးသားခဲ့ပြီးနောက်နိုင်ငံတကာမှာအတော်လေးဝေဖန်ခံရပါတယ်ရခိုင်အရေးမှာလူအခွင့်အရေးချိုးဖောက်မှုအကြီးအကျယ်ရှိနေတယ်လို့နိုင်ငံကာကနေပြီးတော့ပြစ်တင်ဝေဖန်နေချိန်မှာဒီလိုလူအများဆောင်ကြည့်ပြီးအချိန်မှာကြီးသူကလူမှုကွန်ရက်ပေါ်မှာလွတ်လွတ်လပ်လပ်ရေးခွင့်ရှိပါသလားဒါမှမဟုတ်အချိန်ဒီအရရကိုတေချာစဉ်းစားပြီးမှရေးတင်သလားဆိုတာတွေကိုမအေးတနာကျော်ကသောရရှင်နေနဲ့အတူဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်နားဆင်နေပါပြီ
။ဒီဇင်ဘာလ14ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူမအေးတနာကျော်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်နားဆင်ကြရအောင်ပါရှင်။
ရှင်စနေညဓာတ်ရိုက်လေးလိုင်းစီစဉ်ကကြိုဆိုပါတယ်ဒီတစ်ပတ်မှာတော့ကျမတို့ကြော်ညာထားသလိုပဲဒီ Twitter အမှုဆောင်ရာရှိချုပ်မြန်မာနိုင်ငံကိုလာရောက်သွားပြီးတော့သူကတရားထိုင်သွားအဲ့တော့သူ့ရဲ့တရားထိုင်တဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့သူ Twitter ပေါ်မှာသူရေးစင်တဲ့အကြောင်းလေးတွေကိုသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးပြီးတော့တင်ခဲ့တာကိုနိုင်ငံတကာဝိုင်းပြီးတော့ဝေဖန်ကြတာဒါမှန်ပေါ့လေသူကလည်းအဲ့လိုရေးတဲ့မသိအဓိကတော့ရေးတယ်ဆိုတာမြန်မာနိုင်ငံရဲ့ဟိုဗုဒ္ဓဘာသာဟိုကျင့်ကြံမှုကိုရေးတာမဟုတ်ဘဲနဲ့အဲ့လိုမျိုးဟိုလူခွင့်ရေးချိုးဖောက်မှုတွေဆူဆူရွရွဖြစ်တယ်ဆိုပြီးဝေဖန်ခံရတဲ့နိုင်ငံတစ်ခုကိုသွားပြီးတော့ဟိုသူ့ရဲ့ခီးစဉ်ပေါ်မှာသူအကောင်းမြင်ပြီးရေးတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဝေဖန်တာမှန်သလားဒါမှမဟုတ်သူရေးတာရောရေးတင်လားတခြားချက်လက်တွေအခြေအနေရရက်ကိုသုံးသပ်ပြီးမှရေးတင်လားဆိုတဲ့ကိစ္စကိုဆွေးနွေးမှာဖြစ်ပါတယ်ရှင်ဟိုတော်ရရှင်နေစီကလည်းတော်တော်လေးစိတ်ဆိုးမှန်ဆိုးရေးလာကြတဲ့စာတွေရရှိပါတယ်ဒီကတော့သောရရှင်နေအနေနဲ့ဒီမြန်မာနိုင်ငံကဒီဗုဒ္ဓဘာသာနောက်ပြီးတော့ဝိပဿနာတရားအားထုတ်တာဒါတွေအားလုံးကိုဟိုဝိုင်းပြီးတော့ဟိုအပြစ်ပြောနေကြတယ်လို့ထင်မှုရပါတယ်သောရရှင်နေကအဲ့တော့ပထမအဆုံးသောရရှင်တယောက်ရဲ့စာကိုဥပမာဖတ်ပြခြင်းပါတယ်ရှင်သူကဒီခွန်ဝေးခိုဆိုတဲ့သောရရှင်ရေးထားတာပါသူဘယ်လိုမျိုးထင်နေတယ်လဲဆိုတာဒီစာမှာတွေ့နိုင်ပါတယ် VOA ဝိုင်းတော်သားတွေဗုဒ္ဓဘာသာထွန်းကားတဲ့မြန်မာပြည်မှာမွေးပြီးတော့ဗုဒ္ဓတရားတော်နဲ့အလန်းဝေးတယ် Twitter CEO ကိုကြတော့ဗုဒ္ဓဘာသာမထွန်းကားတဲ့အတိုင်းပြည်မှာမွေးပြီးတော့ဗုဒ္ဓတရားတော်နဲ့နှိကပ်မှုရှိတယ်ဒီတော့ VOA ဝိုင်းတော်သားတွေဒေဝဒန်းနဲ့တူပါတယ်လို့ရေးလာပါတယ်သူကပြဿနာဖြစ်တာကရခိုင်ပြည်နယ်ကဒေသတချို့အဲ့တော့တနိုင်ငံလုံးမငြင်းငြင်းတရားတနိုင်ငံလုံးရိုဟင်ဂျာတွေကိုလူမျိုးတုံးတက်ဖြတ်တရားတနိုင်ငံလုံးကိုဝလုံးရှင်နဲ့တိန်ချိုးပြောဆိုရေးသားနေတာသတင်းသမားပိသပါရဲ့လားသတင်းလားအတင်းလား Twitter CEO ကိုတွားနေတာသူ့ရဲ့ကိုပိုင်အားလက်ချင်ခီးတစ်ခုဖြစ်ပါတယ်သူ့ရဲ့ကုမ္ပဏီကရိုဟင်ဂျာကိစ္စကိုဆေးလွတ်တာမဟုတ်ပါဒီရိုဟင်ဂျာကိစ္စကိုမရမကအတင်းဆွဲဆက်ပြီးတော့ထည့်နေပါတယ်။မြန်မာပြည်မှာမွေးပြီးတော့မြန်မာပြည်အိုးမဲပြန်တုံယုံနေမကမစင်မတုံနေပါတယ်လို့ရေးထားပါတယ်။ဟုတ်ကဲ့။ဒါကြောင့်မဲကျွန်မကတော့ပြောသွားသလိုပဲဟိုဒီအခုဆွေးနွေးဖို့တယ်လီဖုန်းနံပါတ်ပို့ထားတဲ့သောရရှင်နေလည်းရှင်းရှင်းလင်းလင်းသိရအောင်ပါ။ကျွန်မတို့ဆွေးနွေးမယ့်အကြောင်းအရာကဒီလူမှုကွန်ရက်ဒါမှမဟုတ်လည်းအပြင်လောကမှာဩဇာကြီးမားအရှင်ယဝကြီးမားရဲ့လူတစ်ယောက်ကသူလွတ်လပ်စွာထုတ်ပေါ်ရေးသားခွင့်ဆိုတဲ့ဟာကိုအပြည့်အဝအသုံးချပြီးတော့ရေးသားတင်သလားဒါမှမဟုတ်အချိန်နဲ့အရရက်ကိုသုံးတက်ပြီးတော့သူရဲ့စာကိုရေးတင်လားဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ကျမတို့ဒီနေ့ဆွေးနွေးပွဲမှာပါဝင်ပြီးတော့ပြန်နိုင်ဆွေးနွေးမဲ့သူ၂ယောက်ကိုဖိတ်ထားပါတယ်ရှင်။ဒါကတော့မြန်မာနိုင်ငံကကိုမြတ်သူသူကအွန်လိုင်းပေါ်ကသတင်းတူတွေကိုစောင့်ကြည့်ပြီးတော့လေ့လာနေတဲ့သူဖြစ်ပါတယ်။ကိုမြတ်သူမင်္ဂလာပါ။
ဟုတ်ကဲ့မင်္ဂလာပါမ
ဟုတ်ကဲ့နောက်ပြီးတော့နောက်တစ်ယောက်ကတော့ဒီ American ပြည်သားစု Washington DC မှာအခြေစိုက်တဲ့စာရေးဆရာမမင်းငင်းဖြစ်ပါတယ်မမင်းငင်းမင်္ဂလာပါရှင
်မင်္ဂလာပါသမီ
းဟုတ်ကဲ့ဆိုတော့ဒီဆွေးနွေးရဲ့ဇူလိုင်းနှစ်ယောက်လိုင်းပေါ်မှာရောက်နေပြီဆိုတော့ကျမတို့ဆွေးနွေးမယ့်အကြောင်းအရာကိုပဲသူတို့သဘောထားလေးတွေဟို မေးချင်ပါတယ်အဓိကတော့ခုနကျမပြောသွားတဲ့ Trader CEO သူမြန်မာနိုင်ငံခီးစဉ်သူ့ရဲ့ personal ခီးစဉ်မှာသူ့ရဲ့ကိုယ်ပိုင်အားလက်ချင်သူ့ရဲ့မွေးနေ့အတွက်အမှတ်တရသွားတဲ့ခီးစဉ်ဖြစ်ပါတယ်အဲ့ဒါကိစ္စနဲ့ပတ်သက်ပြီးတော့သူတရားထိုင်တဲ့အကြောင်းသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးပါတယ်နိုင်ငံတကာကတော့ဟိုဒီလူခွင့်ရေးချိုးဖောက်မှုတွေဖြစ်နေတဲ့မြန်မာနိုင်ငံကိုတွားပြီးတော့ဟိုမြန်မာနိုင်ငံကိုမြင့်တင်ပေးရရောက်လို့ဆိုပြီးတော့ဝေဖန်တာပါအဲ့တော့ Trader CEO ကိုရေးတင်မတင်ကိုမျက်သူဘယ်လိုထင်ပါလဲရှင့်
ဟုတ်ကဲ့မှာကျွန်တော်သူ့ရဲ့ဒီသူရေးတဲ့ဟာကိုကျွန်တော်ဖတ်ကြည့်တယ်ဖတ်ကြည့်ရတဲ့အထက်မှာဒီတရားထိုင်တာဆိုတာထက်သူတရားသွားထိုင်တာကိုလူတွေဝေဖန်နေဆိုတော့သူရေးတဲ့ကုတ်တစ်ခုကိုအဓိကလူတွေကပုံပြီးတော့ဝေဖန်ကြတာဗျအဲ့နေရာဟိုဘာလို့ဆိုမြန်မာလူကျွန်တော်မြန်မာပြည်သူတွေကစိတ်ကိုပျော်ရွှင်နေကြတယ်ဟိုမြန်မာပြည်ဟာစိတ်ကိုလှပတဲ့နိုင်ငံပဲဒီနိုင်ငံကိုသွားလေကြပါဆိုပြီးပြောတဲ့စကားအပေါ်မှာလူတွေကအဓိကဝေဖန်ကြတာဖြစ်တယ်ဒီစကားအပေါ်မှာဝေဖန်တာဖြစ်တယ်ဘာလို့လဲဆိုတော့မြန်မာပြည်သူတွေစိတ်ကိုပျော်ရွှင်နေကြတယ်လို့သူကြီးလိုက်တဲ့ဟာပေါ်မှာလူတွေကဒီမြန်မာနိုင်ငံရဲ့ဖြစ်နေတဲ့အခြေအနေပေါ်မှာသူ့အနေနဲ့ဟိုစိုးရွားတဲ့ဖြစ်ပျက်နေမှုမျက်ွယ်ချိုးချုံကျပြီးတော့သူဖတ်တဲ့သူမြင်သူမြင်တော့မြင်တော့အပေါ်ရင်အပိုင်းနေပဲဆိုပြောတယ်ဆိုပြီးတော့လည်းလွတ်တယ်ပဲရေးသားတယ်သူကဝေဖန်ကြတာဗျဒီနေရာမှာပြန်ဆင်းလာရင်ရခိုင်ရေးစတစ်ခုလည်းမဟုတ်ဘူးကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိနဲ့ကချင်နဲ့ချမ်းမြောက်မှာလဲဒီတိုက်ပွဲတွေဖြစ်ပွားနေတာရှိတယ်လူတွေတိတ်ငြိမ်ရှိပြီးတော့ဒုက္ခဒစ္ခတ်တွေမှာရှိနေတယ်ဥပ္ပိရေထွက်ကြည့်နေရတာရှိတယ်အခုကျွန်တော်ကရင်ပြည်နယ်မှာလဲဒီတိုက်ပွဲတွေကြောင့်ထွက်ကြည့်ရတဲ့လူတွေရှိတယ်တချို့ဆိုအိမ်ပုတ်နေရကိုမပြေနိုင်သေးဘူးဆိုတော့ကျွန်တော်တို့ချိန်မှာကစိတ်ကိုပျော်ရွှင်နေကြတယ်ဟိုစိတ်ကိုလှပတယ်ဆိုရဲဟိုသူ့တကားကတော့တော်တော်ဟိုငြင်းပွားစရာဖြစ်တယ်ဆိုတာအဓိကကတော့ဒီမှာဒုက္ခရောက်နေတဲ့လူကတိတ်ငြိမ်တမ်းတဲ့ချိန်ရှိနေတယ်ဒီချိန်ဒီပေါ်ဝေဖန်ကြပါလို့ကျွန်တော်တို့နားလဲပါတယ်ဗျ
ဟုတ်ကဲ့ဟိုသူဒုတိယတစ်ခေါက်နောက်ပိုင်းမှာပြန်ပြီးတော့ဟိုဖြည့်ရှင်းထားတဲ့အဲ့ဒီဟာတွေထွက်ပြီးတော့၃ရက်လောက်မှဖြည့်ရှင်းထားတဲ့ဟိုအကြောင်းအရာလေးလည်းရှိပါသေးတယ်ကျွန်တော်တို့အဲ့ဒီအကြောင်းကိုဆက်ပြီးတော့နောက်ပိုင်းမှာပြောပြပေးပါမယ်ဆိုတော့မမေငင်ရောဒီ Twitter CEO ကိုသူ့ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့သူ Face ဒီ Twitter လူမှုကွန်ရက်ပေါ်မှာရေးခဲ့တာကိစ္စကိုဘယ်လိုမြင်ပါလဲရှင်သူ့ရဲ့ခံစားချက်အတိုင်းသူအဲ့လိုမြင်နေပေါ့လေမြန်မာနိုင်ငံသူတွားတွေ့ခဲ့တဲ့လူတစုသူ့ကိုအကောင်းမထွေးလောက်လိုက်တယ်အဲ့ဒါမျိုးကိုသူပျော်ရွှင်ကောင်းတယ်ဆိုပြီးတော့မြင်ပြီးတော့သူအဲ့ဒီအရှိဒီတိုင်းပထမစာမှာရေးခဲ့တဲ့ကိစ္စဝေဖန်ခံရတာအမအနေနဲ့ဒီအဲသူဒီ check dossier ရေးတင်လားမရေးတင်လားဘယ်လိုထင်ပါလဲ
ကျွန်မစိတ်ထင်တော့လေသူကသူ့ရဲ့ Twitter page မှာရေးတာကတောင်းတလို့ရေးတာတော့မဟုတ်ဘူးပေါ့နော်သူ့ရဲ့ခံစားချက်ကိုလေသူကမျှဝေတဲ့ပုံစံနဲ့ရေးတာဆိုတော့သူခံစားရတဲ့အတိုင်းရေးတယ်လို့ကျွန်မကမြင်တယ်သူ့ရဲ့ဒါကိုယ်ပိုင်လွတ်လပ်ခွင့်ပေါ့လေဒါပေမဲ့ကျွန်မအနေနဲ့ကြတော့ပြန်ပြီးတော့စဉ်းစားရရင်ကျွန်မရဲ့ Facebook page မှာတည်ရင်တောင်မှကျွန်မဒီဆိုင်ရေးဆရာဖြစ်နေတယ်ဆိုရင်ငါဒီ message ကိုငါ share လုပ်ချင်တယ်ငါဒီသတင်းကိုပေးချင်တယ်ဆိုရင်ဒီဥစ္စာဟာအားလုံးကိုခြုံငုံနဲ့အတွေ့ဖြစ်ရတာအယူဆဖြစ်ရတာဆိုတော့ရှင်းလာမှာပေါ့နော်ခုနကကိုမြတ်တို့ပြောတခြားအခြေအနေတွေလည်းရှိနေတယ်ဆိုတော့သူဟာ CEO တယောက်အနေနဲ့ DP ဖြစ်ရမယ်ပေါ့ဆိုတော့ရေးရင်တော့ချင့်ချင်ရမယ်လို့ထင်တယ်ဒါပေမဲ့တစ်ဖက်ကကြည့်တော့လေသူဒီခံစားချက်ကိုသူရလာတယ်သူရဲ့ဝိပဿနာနဲ့ပတ်သက်တဲ့ခံစားချက်ကိုသူရလာတဲ့အချိန်မှာသူကဒီဥစ္စာကိုသူဟိုမျှဝေခြင်းနဲ့နော်သူရဲ့ခံစားချက်ကိုမျှဝေခြင်းနဲ့အခါမှာသူကဒါကိုရေးမိရေးလိုက်တယ်ပေါ့အဲ့လိုရေးလိုက်တဲ့အခါမှာလေသူကပြောစရာကောင်းတယ်ဆိုတော့ဒီအမြင်လေးသူ့ရဲ့ပတ်ဝန်းကျင်အမြင်လေးကိုပဲရေးတယ်ဆိုရင်ညမှာ CEO တယောက်အနေနဲ့ဒီတိရင်းတဲ့ဆိုတာကိုသူစဉ်းစားဘူးလို့ကျွန်မထင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်မကိုယ်တိုင်တွေ့နေရတဲ့သူတချို့နိုင်ငံသားတွေမြန်မာနိုင်ငံကိုသွားတဲ့အခါမှာသူတို့ဒီသူတို့ဇဝင်းချင်းလေးမှာတွေ့တယ်လို့ခလေးနဲ့သူတို့သိပြောလာပဲမြန်မာလူမျိုးတွေကတကယ်စိတ်မငြိမ့်ချပါဘူး။နော်ဝန်သာပျော်ရွှင်နေကြပါတယ်ဆိုတဲ့အမြင်မျိုးတွေအများကြီးရှိတယ်။ဆိုတော့ဒါကိုလေသူကဂျိုးဂျိုးသာသာပဲရေးလိုက်တယ်လို့ကျွန်မကမြင်ပါတယ်။သူတခုခုကိုဥတည်သေးတော့နိုင်ငံရေးရပါရရေးတယ်လို့ကျွန်မမထင်ပါဘူးရှင့်။
ဟုတ်ကဲ့ရှင်မမေငင်ပြောသလိုဆိုရင်သူဒီမမေငင်ပြောသလိုပဲဒီတော်ရရှင်တွေတော်တော်များများရေးလာကြတာတွေ့ပါတယ်အဲ့ဒီမှာကျွန်မအခုဒီ Twitter ဒီအမှုဆောင်ရာရှိချုပ် Jack Dorsey ပြန်ပြီးတော့ဟိုဒီဇင်ဘာလ12ရက်နေ့တော့ရှင်းသွားတဲ့အကြောင်းတွေကိုကျွန်မပြန်ပြီးတော့ဟိုတော်ရရှင်တွေလည်းနားထောင်နေတဲ့တော်ရရှင်တွေလည်းသိအောင်ပြောပြခြင်းပါတယ်သူကဘလို့ပြန်ပြီးတော့ဟိုသူ့ဝေဖန်ခံရတာလေးဖြစ်လာပြီးတော့ပေါ့နော်သူ့ရဲ့ပထမ post ပြီးတော့နောက်ပိုင်းမှာသူပြန်ရေးတာကဒီမြန်မာနိုင်ငံအတွင်းမှာလူခွင့်ရေးဆိုင်ရာကြမ်းကြုတ်ရက်စက်မှုတွေနဲ့အကျက်တဲတွေသိရှိထားတဲ့အကြောင်းသူသိထားရဲ့ပေါ့နော်မြန်မာနိုင်ငံကိုတွားရောက်တာတရားထိုင်တာနောက်ပြီးသူလူတွေနဲ့တွေ့ဆုံစကားပြောတာတွေကလည်းမြန်မာနိုင်ငံကိုထောက်ခံအားပေးတဲ့ဒီကိစ္စတွေကိုထောက်ခံအားပေးတယ်လို့မယူဆတဲ့အကြောင်းသူကပြောပါတယ်အဲဒီမြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေရှိနေတာကိုထုတ်မပြောသွားဘဲနဲ့မင်းမင်အောင်လုပ်ဖို့လည်းမရည်ရွယ်ကြောင်းပါတဲ့။နောက်ပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီက ိစ္စအဝဝရတော့သူဟိုရေးရေးလဲလဲမသိသေးဘူးဆိုတာလဲဝန်ခံသွားရဲ့သူအများကြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လေးလာဖို့လိုသေးရဲ့လို့လဲရေးသွားပါတယ်ရှင်နောက်ပြီးတော့သူကဒီမြန်မာနိုင်ငံခီးစဉ်ကစီးပွားရေးဒီအလုပ်သဘောခီးစဉ်မျိုးမဟုတ်ဘူးတဘောမျိုးမဟုတ်ဘူးဆိုပြီးတော့လေသူကဒါသူ့ရဲ့ကိုပိုင်ပေါ့နော်သူ့ရဲ့မွေးနေ့အမှတ်တရသွားတဲ့ခီးစဉ်သာဖြစ်တယ်ဆိုပြီးတော့သူပြောသွားခဲ့ပါတယ်အဲဒီမှာသောရရှင်တယောက်ရဲ့စာကိုဖတ်ပြခြင်းပါတယ်အဲဦးတင်ငွေဆိုတဲ့သောရရှင်မှာဂျက်တော်စီကတာမန်လူတယောက်မဟုတ်ပါဘူးတဲ့သူက social influencer တယောက်ဆိုတာလူတိုင်းတည်ပါတယ်တဲ့social influencer ဆိုတာလူမှုကွန်ရက်ရဲ့စာမျက်နှာတွေပေါ်မှာဒီဩဇာကြီးရဲ့လူပေါ့လေသူ့ကိုစောင့်ကြည့်ပြီးတော့သူ့ရဲ့စကားဆိုရင်သဘောကျတဲ့လူတွေအများကြီးရှိတာကိုပြောတာပါ။တာမန်ခီးသွားပြီးတော့သူ့ရဲ့အတွေ့အကြုံကိုမျှော်ဝေတဲ့သဘောနဲ့ပြောတာပါတဲ့။မမငိမ့်ပြောသွားတယ်နဲ့ kait ပါတယ်။လူခွင့်ရေးကိုမျက်ွယ်ပြုပြီးတော့ပြောတာလည်းမဟုတ်ပါဘူး။သူလွတ်လပ်ခွင့်နဲ့သူရေးခွင့်ရှိရလို့ယူဆပါတယ်။သူ့အနေနဲ့အခြေအနေကိုသိနေပေမဲ့မိမိထိတွေ့ခံစားရခြင်းကိုသာပြောတာဖြစ်ပါတယ်ဆိုပြီးတော့ဦးတင်ငွေကပြောထားပါတယ်ရှင်။ဒီမှာသောရရှင်တွေကဒီနိုင်ငံတကာကနေပြီးမြန်မာနိုင်ငံကိုတစ်ဖက်သက်ဟိုဝိုင်းပြီးတော့ပြင်းထန်တဲ့ပြဿနာရှာနေရဲဆိုတဲ့ပုံစံမျိုးသောရရှင်အများစုကတော့ရေးလာတာပါဒါကြောင့်မလို့ကျမတို့ကျမလည်းတို့ရဲ့အတန်တွေကိုဒီတခြားသောရရှင်တွေလည်းသိအောင်လို့ကျမဝေမျှပေးခြင်းပါတယ်ပထမဦးဆုံးဒီကိုရရန်နိုင်ကဒီသောရရှင်တယောက်ရဲ့စာလေးကိုဖတ်ပြပေးပါရှင
်ဒေါက်တာစီကိုဝေဖန်ခံရတဲ့ကိစ္စမှာမြန်မာပြည်ကစစ်အာဏာရှင်တွေကိုပြစ်ပေးကြတာထက်ပြည်သူ့ဘက်ကိုတွန်းပို့နေကြတာလို့ခံစားပါတယ်သူသွားတာကအစိုးရနဲ့ဆက်ဆံမှုမဟုတ်ပါဘူးဘာသာရေးဆိုင်ရာတရားသွားအားထုတ်တာဒါသူပုဂ္ဂလိကအလုပ်လေသူသွားတဲ့နေရာကငင်းညံ့တဲ့နေရာကိုသွားတော့ငင်းညံ့တာကိုပဲသူခံစားရတဲ့အတိုင်းရေးတယ်ဖိတ်ခေါ်တယ်စစ်တပ်ကဘာမှမကျူးလွန်ဘူးနိုင်ငံတကာကလိန်လည်နေကြတာဒီနိုင်ငံကိုသွားလဲကြပါလို့တိုက်တွန်းနေတာမှမဟုတ်တာပဲအခုဟာကလှုပ်တာကစစ်တပ်ဒီမိုကရေစီရေးကိုဖော်ဆောင်နေတဲ့အစိုးရကိုပါပြဿနာလာရှာနေကြတာဟာနည်းနည်းတော့များနေပြီဒီနိုင်ငံဒီအစိုးရဒီစစ်တပ်နဲ့ဒီခြေဥ့ကိုနားမလည်ပေးနိုင်ပဲနေရာတကာမှာရခိုင်မြောက်ပိုင်းကိစ္စနဲ့ပဲဖုံးလွှမ်းပြီးတော့အကြက်ကင်နေကြတယ်။သူမြန်မာပြည်သွားတာဘယ်အမေရိကန်တွေကမှစိတ်တောင်းဝင်စားဘူး။ကြာလေကြာလေအစိုးရကပါဂျောင်းပိတ်ကျုံးသွင်းနေသလိုဖြစ်နေပြီးတရုတ်စီကိုတွန်းပို့နေတာနဲ့အတူတူပဲဖြစ်နေပါတယ်။ဗမာစစ်ကောင်းဆောင်တွေကိုအကုန်ဝင်ဖမ်းမလား။ဗမာစစ်တပ်ကိုပြုတ်ပြုတ်ပြုံးအောင်သွားလုံနိုင်သလား။လုတ်ပါအားပေးတယ်။ဘာမှမလုပ်နိုင်ရင်တော့ဗဇက်ပိတ်နေကြတာအကောင်ဆုံးပဲ။ရသားဆူရနဲ့စေကောင်းဆောင်တွေအမြင်မကြည်ကြတာပဲအဖတ်တင်ပြီးတိုင်းပြည်ဘယ်ဘဝကိုပြန်ရောက်သွားမလဲဆိုတာကိုသိသင့်ပါတယ
်ဟုတ်ကဲ့ဒါကနိုင်ဆိုတဲ့သောရရှင်ဒီဓာတ်ရဲ့လေးလိုင်းအတွက်ဟိုဇာသူစာပို့ပြီးတော့ဆွေးနွေးထားတာပါဟိုသူနဲ့တိတ်ပြီးတော့အကွာကြီးတော့မဟုတ်ပါဘူးသူ့လိုသဘောထားတူနေတဲ့သောရရှင်တွေတော်တော်တွေ့ရပါတယ်သောရရှင်ဒေါက်တာကျော်ရှိန်သူစာရေးလာတာကိုမနှမ်းလောင်ဖတ်ပြပေးပါရှင်
နမေကျော် Twitter CEO ကြီးမြန်မာပြည်မှာဝိပဿနာတရားများအားထုတ်သွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာကြတဲ့က2500ရှိခဲ့ပါ ਈ အခုတခါ Twitter ကနေပြီးတော့မြန်မာနိုင်ငံကိုတွားရောက်လဲပါကြပါစို့လို့ no ဆိုတာတွေ့ရပြန်တော့အရန်သဘောကျမိပါတယ် CEO ကြီးဓမ္မအရသာနဲ့တွေ့ထိခန်းစားရပြီးပီတိတွေဖြစ်နေတယ်လို့ယုံကြည်မိပါတယ်ဗုဒ္ဓသာသနာသို့မဟုတ်ဖျားရှင်ရဲ့အဆုံးအမတွေဟာလူသားအလုံးအတွက်ဖြစ်ပါတယ်သို့ပါတော့ညာဖမာပြည်ကပုရုษရှင်တွေအကုန်လုံးတော့တရားစခန်းကိုမရောက်သေးပါဘူးဒီအတွက် CEO ကြီးရဲ့သဒ္ဓါတရားကြီးမားပုံကိုခံမှန်းမိပါတယ်။အလွန်လဲလေးစားမိပါတယ်။အရှိန်အဝါကြီးသူတယောက်ကမြန်မာပြည်ကိုတစ်ဖက်တည်းအကောင်မြင်ပြီးရေးသားတယ်လို့မထင်မိကြမှာ CEO ကြီးရဲ့စိတ်ထဲမှာအစိုးရမှုငါးပါးသို့မဟုတ်ဘုံငါးပါးထိုက်တင်တဲ့လောက်ရင့်ကျက်လာလို့ရေးတာသိချပါတယ်။နိုင်ငံရေးလုံးဝမပါဘူးလို့ယူဆပါတယ်။ကဘာသူကဘာသားတွေကိုဗုဒ္ဓတရားတွေနဲ့ထိတွေ့ရင်းနှီးသွားစေလို့တဲ့ဆန္ဒလာအဓိပတိတတ်သွားကြောင်းယုံကြည်ပါတယ်။ပမာပြည်ပေါ်နိုင်ငံတကာကဘလို့ဝင်မြင်ကြပါစေ CEO ကြီးရဲ့ရိုးသားစွာရေးသားချက်ကိုထောက်ခံပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါမန်နန်လောင်ကြီး။တစ်ဆက်သေးပဲသောရရှင်အမေရိကန်ပြည်ထောင်စုကမောင်ဒက်သနာရဲ့စာကိုကိုအောင်ဖတ်ပြပေးပါရှင်
။မြန်မာနိုင်ငံမှာဝိပဿနာတရားစခန်းထိုင်ခဲ့တဲ့ Twitter အမှုဆောင်အရာရှိချုပ်ကသူ့ရဲ့တရားစခန်းအတွေ့အကြုံအရတခြားသူတွေကိုလည်းဝိပဿနာတရားကျင့်ကြံဖို့မြန်မာနိုင်ငံကိုသွားတင်ကြောင်းရေးသားချက်နဲ့ပတ်သက်ပြီးသူ့ဘော်ဝေဖန်ရှုတ်ချမှုတွေပွက်လွန်ညံနေတဲ့သတင်းတွေကိုကြားလိုက်ရတော့စိတ်မကောင်းဖြစ်မိပါတယ်။အထူးသဖြင့်နိုင်ငံတကာလူခွင့်လှူရှာနေတဲ့အဖွဲ့အစည်းတွေရဲ့အတိတ်ပင်မဲ့စီရင်သံတွေပါအကြောင်းကတော့ Twitter ပေါ်မှာစာရေးတဲ့သူကတာမန်ပုဂ္ဂိုလ်တူမဟုတ်ပါဘူးအဲ့ဒီကုမ္ပဏီရဲ့အရာရှိတယောက်သာဖြစ်ပါတယ်သူ့လိုလူတယောက်ကဆင်ခြင်မှုကင်းမဲ့စွာရေးသားလိမ့်မယ်လို့မထင်ပါဘူးဝိပဿနာတရားအကြောင်းနဲ့မြန်မာလူမျိုးတွေရဲ့ဒလိစေရဲ့အကြောင်းတွေကိုပဂတိအခြေအနေတွေအတိုင်းရေးသားချက်ကိုရခိုင်အရေးတစ်ခုတည်းနဲ့ဝေဖန်ရှုတ်ချနေသူတွေဟာပြဿနာကိုဖြေရှင်းနေကြတာမဟုတ်ပဲအမုံတရားကိုအခြေခံပြီးတော့ပြဿနာကိုကြီးတဲ့ကြီးအောင်မြန်မာနိုင်ငံကိုလုံးဝမသွားသင့်တဲ့နိုင်ငံတကာနိုင်ငံအဖြစ်ရုပ်လုံးပေါ်အောင်ပုံဖော်နေကြသူတွေသာဖြစ်ပါတယ်။ Twitter စာမျက်နှာတွေကနေအမေရိကန်သမ္မတရောင်နာမည်ကြီးသတင်းမီဒီယာတွေအကြောင်းသူနဲ့ပတ်သက်တဲ့နိုင်ငံရေးလူမှုရေးအကြောင်းတွေရေးသားနေပါတယ်။ပ ဘာကြောင့် Twitter အမှုဆောင်အရာရှိချုပ်လို့မဝေဖန်ရဲကြတာလဲမြန်မာနိုင်ငံရဲ့ပြဿနာဟာရခိုင်အရေးတစ်ခုတည်းမဟုတ်ပါဘူးချက်ချင်းလက်ငင်းဖြည့်ရှင်းလို့မရနိုင်တဲ့ပြဿနာတော့အများကြီးပါဒါကြောင့်ဘာနိုင်ငံကြီးပြောကားမှမပါပဲသူကြင်ကြံခဲ့လို့တည်တဲ့ဝိပဿနာတရားအကြောင်းတွေကိုတခြားသူတွေလည်းကြင်ကြံနိုင်အောင်မျှဝေပေးတဲ့ပေါ်တစ်ဖက်ဆောင်းနေဝေဖန်ရှုတ်ချနေသူတွေအားလုံးကိုလုံးဝရှုတ်ချမိပါတယ်
ဟုတ်ကဲ့မောင်ဒသနာရေးလာတာပါဒီမှာမောင်ဒသနာရေးလာတဲ့အချက်ထဲမှာဒီပြီးကသူ့ရဲ့စာပြီးကနေမှာပေါ့လေသူကဒီအမေရိကန်သမ္မတတော်မှာတဲ့နာမည်ကြီးသတင်းမီဒီယာတွေအကြောင်းနာပြီးတော့သူနဲ့ပတ်သက်တဲ့နိုင်ငံရေးတွေလူမှုရေးတွေအကြောင်းရေးသားနေတာအဲဘာကြောင့် Twitter အမှုဆောင်အရာရှိလို့မျိုးမဝေဖန်ရတာလဲဆိုတော့တကယ်တမ်းကျတော့သမ္မတ Donald Trump အနေနဲ့သူအဲ့လို Twitter ပေါ်မှာသူရေးသားတဲ့ဟာတွေကနိုင်ငံရေးနဲ့ပဲပတ်သက်တဲ့နောက်တော့သူ့ရဲ့ကိုယ်ပိုင်ရေးသားချက်ပဲဖြစ်ဖြစ်ဟိုအငြင်းတန်းကိုဝေဖန်ခံနေရပါတယ်အဲအဲ့ဒါကတော့ဒီမဝေဖန်ရဘူးဆိုတာတော့မဟုတ်ပါဘူးသူတို့လွတ်လပ်စွာပြောဆိုခွင့်ကိုအပြည့်အဝကျင့်သုံးပြီးတော့သူကိုဟိုသတင်းသမားတွေကတစ်ချိန်လုံးဝေဖန်နေတာကိုသတင်းမီဒီယာမှာကြားနေရပါတယ်အခုဒီသရရှင်၃ယောက်ပြောသွားတဲ့အထက်မှာဒီမြန်မာနိုင်ငံကိုဟိုတွားတဲ့နယ်လို့သူပြောတာကောင်းတယ်ပေါ့လေဆိုတော့အော်အေးဟာလေးကိုကျမဒီခုနတော့ပြန်နိုင်ဆွေးနေတဲ့သူနှစ်ယောက်ကိုပြန်မေးချင်ပါတယ်ကိုမြတ်သူရောမမင်းငင်ရောခုနတော့ကတော့ဟိုဟိုအကြံပြင်းလေးပြောသွားခဲ့ကြပြီးသွားပြီပေါ့နော် social influencer တွေအနေနဲ့ဘာကြောင့်ဟိုသူ့ရဲ့ခံစားချက်အတိုင်းသူမြင်တဲ့ဟိုပေါင်းချင်းချင်းတစ်ခုကိုပဲသူထင်တယ်လို့ဟိုပြောလို့ဆိုလို့ပြောလို့ပြောလိုက်ဆိုလိုက်တာကိုအလောက်ထိဝေဖန်နေကြတာလဲဘလို့မျိုးအကျိုးဆက်မျိုးဖြစ်နိုင်လို့ဘောလို့ပါလဲရှင်အဲ့ဒါလေးကိုနည်းနည်းလေးအခြေတဝန်းရှင်းပြပါအာကိုမြတ်သူဘလို့ထင်ပါလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီလူမှုကွန်ရက်မှာဒီဆော့ဆော့ဒီ follower တွေအရင်များတယ်ဒီသင်ရှားကြော်ကြားသူတွေကဘာပဲရေးရည်သူအဓိကဆင်မြင်ရတယ်ကပုံပြီးသူဆင်မြင်ရတယ်ပုံပြီးတောင်းယူမှုတောင်းဆောင်မှုရှိရတယ်ဒါကြဘာကြောင့်လဲဆိုရင်သူတို့ကရေးလိုက်တဲ့စာတစ်ပိုင်းသူတို့ကဆင်လိုက်တဲ့ပုံတစ်ခုသူတို့ကတင်လိုက်တဲ့ video တစ်ခုကတာမန်လိုပြုတ်တင်လာတဲ့အစာပေါင်းများစွာကိုပုံပြီးဟိုအနေရကြီးတယ်ပုံပြီးတက်ရောက်မှုကြီးလို့ကြဆိုတော့ကျွန်တော်တို့ဒီ2014တုန်းကဆိုရင်ဒီကျွန်တော်တို့ဒီသင်ချာချော်ချားတဲ့အဲဒုတိယပေါ့နော်ဟိုပုဂ္ဂိုလ်တူပေါ့ဒါမနလေးနဲ့ပတ်သက်တဲ့ဒီသတင်းအထုတစ်ခုဒီအဒမမှုသတင်းအထုတစ်ခုသူတင်လိုက်တယ်သူရဲ့ကိုယ်ပိုင်အကောင့်อ่ะအဲ့ချိန်သူ့မှာ follower သိန်းကျော်လောက်ရှိအဲ့ဒီကနေပြီးတော့ကျွန်တော်တို့မနလေးပြည်ပခါစဖြစ်တယ်ဒါကျွန်တော်တို့ဟိုမှတ်တမ်းတစ်ခုအနေနဲ့ကိုကျွန်တော်တို့မှတ်မိနေတာပေါ့ဆိုပါတော့ဒီလူတွေကိုအတွေးခေါ်ရတခုခုလွဲမသွားစီနိုင်နေဆိုတဲ့အကြောင်းအရာတွေပါလာတယ်အကွာတော့မမကြည့်ရဘူးဒါနဲ့ကိုယ့်ရဲ့ကြီးသားချက်ကအတိတ်တွေတမျိုးတက်ရောက်သွားပြီဆိုရင်ဒါတော်တော်ဒီဟိုဒီကြီးသားတဲ့ဟိုလူမှုကွန်ရက်ပေါ်မှာထင်ရှားကြော်ကြားသူကြီးသားဒါဟုတ်အဓိကတာဝန်ခံရတယ်ဗျ Twitter CEO ကိစ္စမှာလူတွေကဒီကိစ္စကိုအဓိကဝေဖန်နေတာလို့ပဲကျွန်တော်မြင်တယ်အာဒီမှာဟိုလူခွင့်ရေးချိုးဖောက်မှုရှိတယ်ဒါဒီလူခွင့်ရေးကိုလေးစားလိုက်တာတံပိုးထားတဲ့လူတွေဒီလူခွင့်ရေးချိုးဖောက်မှုတွေကိုမျက်ကွယ်မပြုတ်အပ်ဘူးမျက်ကွယ်မပြုတ်တင်ဘူးလို့လူတွေဒီဟိုကျွန်တော်တို့ဒီလူခွင့်ရေးအခြေခံစံနှုန်းကိုတန်ဖိုးထားလို့ရအများနဲ့ပြောဆိုလို့ရှိတယ်ဆိုတော့ဒီ Twitter CEO ရဲ့ဒီ statement တစ်ခုကဒီ tweet တစ်ခုကဒီလူခွင့်ရေးချိုးဖောက်မှုတွေကိုမျက်ကွယ်ကြည့်ရရောက်တဲ့သဘောတော့တက်ရောက်သွားတယ်ကဒါကြောင့်လေလူတွေဝေဖန်ကြတာတော့ကျွန်တော်နားလေတယ်ဟိုဒီလိုမျိုးဟိုရေးတဲ့အနေနဲ့ရေးတဲ့သူတွေကအဓိကလူခွင့်ရေးမှာသင်ချားသူတွေနေနေတော့ဘယ်ရောက်ပဲရေးလက်လွတ်စပယ်ရေးလို့မရအောင်ကဟုတ်ကဲ့ဒီမှာဆော့ဆော့ပြောရတယ်ကျွန်တော် Donald Trump Donald Trump ဖြစ်မှာရေးရဟိုလေဟိုကျွန်တော်သတင်းချက်လက်ဖြည့်စည်းတဲ့သူတွေအများနဲ့ပြင်းပြင်းထန်ထန်ဝေဖန်နေတာပဲအထူးသဖြင့်မီဒီယာတွေဒီဘယ်ချက်တရားမှားယွင်းနေဘယ်ချက်တရားအလိမ်ညာတွေဖြစ်တယ်ဘယ်ချက်တရားအသေးစိတ်ကိုတိတ်ဆောင်းနေတဲ့စာဖြစ်တယ်ဆိုတဲ့ဟာမျိုးဝေဖန်ရတာပဲဗျဟု
တ်ကဲ့
ဒါတွေကဟိုထူးခြားနေတဲ့ကိစ္စတော့မဟုတ်ဘူးမြန်မာပြည်တော်နဲ့ထူးကောင်းထူးနေလို့ကျွန်တော်တို့ကဒီလိုဟိုလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့တာဝန်ယူတာဝန်ခံမှုကိုသိပြီးတော့ဟိုရှင်းရှင်းလင်းလင်းမသိသေးတဲ့နိုင်ငံဖြစ်နေတော့ကျွန်တော်တို့မှာတော့ဒါကလည်းထူးထန်အောင်ထူးထန်နေ
ကြပါဟုတ်ကဲ့ပါရှင်အဲ့ဆိုမဲ့မင်းကြီးကိုဒီမှာမေးချင်တာကမဲ့မင်းကြီးကပြောထားတယ်လေအာလွတ်လွတ်လပ်လပ်ကိုလည်းလွတ်လွတ်လပ်လပ်ရေးချင်တယ်သူပေါ့နော်အဲ့တော့ကိုယ့်ရဲ့အမြင်လေးကိုရေးပြချင်တယ်ဆိုတော့မှဟိုခုနကတော့ပြောတယ်ဟိုကိုယ့်ရဲ့စကားကဘယ်သူတွေပေါ်မှာဘလောက်အတိုင်းအတာထိတက်ရောက်သွားစေမလဲဆိုတော့တစ်ဖက်ကလည်းပြန်စဉ်းစားရတယ်ဆိုတော့အဲ့လိုလွတ်လွတ်လပ်လပ်ရေးချင်တဲ့သူတယောက်အနေနဲ့အဲ့လိုမျိုးစောင့်ထိုင်ရမယ့်ကျင့်ဝတ်တွေကိုစဉ်းစားမိတဲ့အခါမှာပြန်ပြီးတော့စဉ်းစားရတဲ့အခါတွေမှာဟိုအဲ့ဒါကိုလိုက်နာဖို့ပေါ့စိတ်ထဲမှာဘယ်လောက်ခက်ခဲပါလဲရှင်ဘယ်လိုလိုက်နာနိုင်ရပါလဲ
တကယ်တော့အမှန်တမ်းပြောရင်ခုနကပြောတဲ့ပေါ့နော်ကုမြတ်သူပြောတဲ့တချို့ဟာတွေကိုအမသဘောမတူပါဘူး။ဒါဖြစ်လို့လဲဆိုတော့အမတို့ဒီအမဆိုလိုက်ဆိုလို့ရှိရင်လည်းဒါဆိုင်ရေးဆရာကြောက်နေမှာပေါ့။ရေးတော့မယ်ဆိုလို့ရှိရင်ကိုပင်မတော့ post တစ်ခုဟာအမုန်းစကားလားအမမဟုတ်ရင်ဖတ်တဲ့လူကစိတ်တောက်ဖြစ်တယ်လား။ကိုစာကိုဖတ်ပြီးတော့များဟိုဘယ်လိုခေါ်လဲလူတဦးတယောက်ဖြစ်စီအဖွဲ့အစည်းတစ်ခုဖြစ်စီဒုက္ခရောက်မလားပေါ့နော်။ဒါဝယ်အမတို့ကစဉ်းစားပါတယ်။ဒါပေမဲ့ကောင်းရကောင်းကျိုးတဲ့ဥပမာအိုမြန်မာနိုင်ငံဟာဟိုတာတာရရရှိတာလေတို့ဘာသာရေးလဲထွန်းကားနေရပဲလို့ပြောမယ်ဆိုရင်သူ့နဲ့စန့်ကျင်တဲ့ဟိုပြဿနာရှိနေတာမှန်တော်လေးပဲဒီအခုသူတင်လိုက်တဲ့သူခံစားရတဲ့ဥစ္စာကမမှန်ဘူးလားဆိုတော့သူခံစားရတာကလည်းမှန်ပါတယ်အဲဒီတော့အမတို့ကတော့စိုက်ရစီရတဲ့အမိနဲ့ကိုယ့်ရဲ့ဟိုကိုယ်ပိုင်ဝေါ်မှာဖြစ်ဖြစ်စာတပုတ်ရင်းနေဆိုရင်လည်းဖြစ်ဖြစ်အစိအတော့ဖြစ်သလားကိုဥတည်ပါတယ်စဉ်းစားပါတယ်ပြီးတော့ရည်ရွယ်ချက်ကပါလေရည်ရွယ်ချက်ကဒီဝိပဿနာနဲ့ပတ်သက်လို့သူခံစားရတာကိုဖော်ပြချင်တာကရည်ရွယ်ချက်ဖြစ်တယ်အိုမြန်မာနိုင်ငံမှာသူများရဲ့အဲ့လိုဖြစ်ဖြစ်နေတယ်တော်တော်လေးတော့ဒီနေရာမှာတော့သွားလို့ရတာပဲဆိုတာကိုသူဟိုဘလို့ခေါ်လဲတော့မြင့်တင်ချင်တယ်ဝါရဖြစ်ချင်တယ်လို့တော့အမမခံစားရပါဘူးပြီးတော့နောက်တစ်ခုကကြတော့ဒီခုနကကိုမြတ်တို့ပြောတဲ့ဟိုဒီမန္တလေးမှာဖြစ်သွားတဲ့ဥစ္စာကတရင်တစ်ခုကြောင့်ဖြစ်တယ်ဆိုရင်အဲ့ဒါကိုတော့အမလည်းခံတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီတရင်တင်တဲ့သူဟိုကတမင်ပြဿနာဖြစ်အောင်ခုံစော်တဲ့ရည်ရွယ်ချက်ပေါ့နော်အဲ့ဒီရည်ရွယ်ချက်ကိုလည်းသူ့ရဲ့ဟိုစာမတည်တည်ချာချာတွေ့ရတယ်ဘယ်သူမှမဆိုလူပိန်းဖတ်ရင်တော့ပြီးတော့ဒါတော့ခုံစော်နေပြီဆိုတာမျိုးပေါ့နော်အခုကတော့အငင်းပွားပြားဖြစ်ရတယ်ဆိုတာကိုကသူကဘာမှပေါ်ပေါ်ချင်းချင်းဟိုတစ်ခုခုအတွက်ဟိုသွေးထိုးလှုပ်စော်တာမျိုးမပါဘူးနောက်တစ်ခါတစ်ခုခုလော်ဘီလုပ်ပြီးတာမျိုးမပါဘူးဒါကြောင့်သူ့ရဲ့ကိုယ်ပိုင်ခံစားချက်ကိုသူ့ကိုယ်ပိုင်ဆက်မျက်နှာမှာရေးတယ်အစိုးရည်ရွယ်ချက်မပါဘဲနဲ့ရေးလို့ဒါလည်းသူကလည်းဒါကိုလွတ်လွတ်လပ်လပ်ရေးတယ်လို့အမအဲ့လိုယူဆပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်မမင်းကြီးအာကျမတို့အခုဒီဒိုက်ရိုက်လေးလိုင်းအစီအစဉ်ပေးဖို့6မိနစ်လောက်ပဲလိုပါတော့တယ်ကျမတို့ဟိုဝင်ပြီးတော့ဆွေးနွေးဖို့စောင့်နေတဲ့တော်ရရှင်3ယောက်ရှိပါတယ်အရင်ဦးဆုံးအမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်ကကိုကျော်စိုးဦးကိုခေါ်ချင်ပါတယ်ရှင်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်ဗာမြတ်ပြောချင်ပါလေ
အာဟယ်လိုဟုတ်ကဲ့ဟိုကျဲကသူကမြန်မာအရေးကျွန့်ကျင်သူတော့မဟုတ်ဘူးဗျအဲ့ဒီပုံမှာသူရဲ့ဟိုကလောလောလရေးတာကိုတော့ကျွန်တော်ပြင်မြင်နေဘူးနောက်တစ်ခုကနိုင်ငံတကာဆိုတဲ့လူတွေကလေဟိုဝေဖန်တဲ့ဟာသူတို့ကခွေခွေချာချာသိမြင်ဖို့လိုတယ်ဘာဆိုတော့သူကဒီဝိပဿနာနဲ့မန္တလေးတို့ရန်ကုန်တို့လိုတွားတယ်သူ့အမြင်ကိုပဲ꿰ပြီးပြောတဲ့ဟာသူကခုနကကိုဟိုမြတ်သူပြောသလိုရှမ်းပြည်တို့ကရှင်ပြည်တို့ဟိုရခိုင်မြောက်ပိုင်းတို့မှာပြဿနာဖြစ်နေတဲ့ဟာကတတ်တပ်စီအဲ့ဒါကိုငငေတကာဆိုတဲ့လူတွေကလေရောထွေးပြီးတော့မလုံးသိမ့်ဘူးတဲ့အဲ့ဒါတိတိုင်လောက်ချင်တယ်ဘာဆိုတော့ तू ကဟိုဒီဝိပဿနာရဲ့ကောင်းကျိုးဆိုတဲ့ဟာအမေရိကန်ရဲ့ neurology ဆိုတာဟိုကဦးနှောင်းနဲ့အိုင်ဂျောဌာနတင်တယ်အဲ့ဌာနကတော့ဥမာဒီမှာတရားထိုင်တဲ့ဟာယောဂကျင့်စဉ်ကြောင့်တောင်းတဲ့ယောဂနာကလက္ခဏာတွေဟိုစိတ်ဖိစီးမှုတို့ပါကင်ဆန်ယောဂတို့အဲ့ဒါတွေကောင်းတယ်ဆိုတဲ့ဟာကိုပြောထားပါတယ်အဲ့ဒါလည်းပြန်ပြန်ရင်တင်တာပေါ့လေဟိုမဆိုင်တဲ့ဟာတွေကိုရောထွေးပြီးတော့မပြောသိမ့်ဘူးအဲတူတူနဲ့အဲ့လောက်ပဲပြောပါမယ
်ဟုတ်ကဲ့ဆင
်ဟုတ်ကဲ့ဟုတ်ကဲ့
ကိုကျော်စိုးကျေးဇူးတင်ပါတယ်သူကအတိအကကိုကျော်စိုးပြောချင်တာကဝိပဿနာရဲ့အကျိုးကျေးဇူးတွေကိုပြောသွားတာပေါ့လေနိုင်ငံရေးတွေထည့်ပြီးရေးသွားတာမဟုတ်တဲ့အတွက်ကြောင့်မလို့ဒီကိစ္စကိုဟိုကိုကျော်စိုးကထောက်ခံပါတယ်အခုလေးလိုင်းပေါ်မှာနောက်ထပ်တစ်ယောက်ကိုဖို့တာကြားပါလားအဲဟု
တ်ကဲ့ကြားပါမယ်ဟုတ်ကဲ့
ကိုဖို့တာဝင်ဆွေးနွေးနိုင်ပါတယ်ရှင
်ကျွန်တော်ကမန္တလေးပြင်ဦးလို့ရပါဒီကိစ္စနဲ့ပတ်သက်လို့တာစီကိုရဲ့အမြင်သူ့အမြင်ကိုသူ့အမြင်တိုင်းပြောတာကျွန်တော်တို့ဒီနဲ့ဟိုကိုယ့်ဘက်ကဝတ်ပြီးတော့အကောင်းပြောလို့လက်ခံတာမျိုးမဟုတ်ပါဘူးဟိုကမ္ဘာမှာဒီမီဒီယာနဲ့ပတ်သက်လို့ဒါကမ္ဘာလူထုအများစုလည်းပဲသက်စွာကိုယ့်ရဲ့အဆောကွန်ထင်မြင်ချက်ကိုလွတ်လပ်စွာပြောဆိုထုတ်ပေါ်ရေးသားနိုင်တယ်ဆိုတဲ့အချက်ရှိတာပဲဒီပေါ်မှာဒါသူ့ရဲ့သိရှိချက်ခံစားချက်အတိုင်းကြီးရေးသွားတာမျိုးဖြစ်ပါတယ်ဒါဟုတ်ဒီနိုင်ငံတချို့တနေရာတစ်စိတ်တစ်ပိုင်းမကောင်းတဲ့နေရာအဆင်မပြေဖြစ်နေတဲ့နေရာအကြောင်းနဲ့ပတ်သက်ပြီးတော့ဒါသိကြုံပြီးတော့သူ့ဘော်ဒါဆွဆွဲဝေဖန်ပုတ်ခတ်ဖြစ်တင်တာအခိုက်အတန့်မျိုးတော့သဘောမတူပါဘူးအဲဒါနဲ့ပတ်သက်လို့ခုနဆွေးနွေးသွားတဲ့ကိုမြတ်သူပြောတဲ့လက်လွတ်စပယ်ရေးတယ်ဆိုတာမျိုးလည်းပဲဒါကျွန်တော်တို့အနေနဲ့တော့လက်မခံပါဘူးသူရောက်ခဲ့တဲ့ပတ်ဝန်းကျင်သူတွေ့မြင်သွားရတဲ့ဟိုရိတ်ညအနေနဲ့သူ့အတွက်ဒါရေးစရာဖြစ်လို့ဒါသူမြင်တဲ့အတိုင်းတွေ့တဲ့အတိုင်းသူခံစားနားလည်ရတဲ့အတိုင်းဟိုဒါကထုတ်ဖော်ရေးသားခြင်းဖြစ်ပါလေဒါသူခံစားရတာဟုတ်
ကဲ့
Okay. Jesus de Mari Kuputa, Kuputa, Biogen, Jang Yangaro, D. C. U. A. To Kanza, Yare, to Dreaming, Chekaway, Biori, Tamu, Jitin, and Bolly, Lulas. That's of Nina Boji, then Central and Koja Mari, tomorrow, chain the Neve Shiva Roration, Bamia Sunni, Male Biovano.
We are taking
the Okay. A good tomorrow, chain the gate and ten nipper tomorrow, and the name in Yale Biopa.
I don't know
where I'm Okay, Biobashi.
Okay,
ကျွန်တော်ရပါပြီအခုနိုင်ငံတကာဖြစ်ပျက်နေတဲ့အကြောင်းအရာတွေကိုကျွန်တော်တို့သတင်းဌာနအနေနဲ့တင်ပြပါရတယ်ဒါကြောင့်မလို့ကျွန်တော်တို့ဖြည့်ရှင်းစရာတော့လိုမယ်မထင်ပါဘူးဒီတော့ကျွန်တော်ကွန်မြတ်တူနဲ့မမေ့ငြိမ်းတဲ့ကိုပြန်ပြီးတော့ဟိုအကျဉ်းချုပ်လေးပေါ့နော်အခုကျွန်တော်တို့တမနစ်ခွဲပဲကြံမာတော့ရရှင်အဲ့တော့ဒီလူမှုကွန်ရက်ပေါ်မှာခုနကတော့
နောက်ဆုံးအကျဉ်းချုပ်လေးအနေနဲ့ဒီဆိုရှယ်အင်ဖလူအင်ဆာတွေပေါ့လေသူတို့ကိုစောင့်ကြည့်နေတဲ့သူများတဲ့အော်ဩဇာလွှမ်းမိုးနိုင်တဲ့သူတွေအနေနဲ့သူတို့ရဲ့စကားတွေပေါ်မှာဘယ်လိုတာဝန်ယူမှုနဲ့တာဝန်ခံမှုတွေကိုဟိုလှုပ်ဆောင်တင်နေဆိုတဲ့အချက်လေးကိုကျွန်တော်ညီကုန်းချုပ်ပြီးတော့နည်းနည်းလေးပြောပြပေးပါရှင့်ဟုတ်ကျွန်တော်ပြောပါမယ်ဟုတ်ကဲ့ကျွန်တော်အဲ့ဒီညီကုန်းချု
看啥嘞？但是欧阳奶奶对股票现在高明了，欧阳的跑越多高明，还有一个欧阳弄了整理掉你的，你欧阳早要来不看啥吧？股票也见到肉里，这路面正面上不来不？你妈那年那么好股水，这路正面上来，啥底价吧呗？都是 influencer 的。
ตรุนี่แหละตรุนี่เนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเนี่ยตรุเน
စကားတွေအစိတ်အထောက်ဖြစ်တာတွေမဟုတ်ဘူးဆိုလို့ရှိရင်အဲတိုင်းဒီတပြည်လုံးအတွက်ဟိုဟိုဘာမှဟိုပြဿနာမတက်ရောက်စေဘူးဆိုရင်တော့တို့ရဲ့ခံစားချက်ကိုလွတ်လွတ်လပ်လပ်ရေးသိမ့်ရှိတယ်လို့ထင်ပါတယ်ဆောင်းပါမဟုတ်ဘူးဆိုရင်ပေါ့နော်
ဟုတ်ကဲ့ပါရှင်ကျေးဇူးတင်ပါတယ်အထူးကျေးဇူးတင်ပါတယ်ဝင်ရောက်ပြီးတော့ဆွေးနွေးတဲ့သူတွေရောပင်တိုင်းဖြစ်နေဆွေးနွေးပေးတဲ့ကိုမြတ်သူနဲ့မမေငယ်ဒီဆွေးနွေးခဲ့မှာပါတဲ့အတွက်ကြောင့်မို့ဒါရက်လေးလိုက်စီစဉ်ကနေကျေးဇူးတင်ပါတယ်ရှင
်မယေဒနာကျော်ဆွေးနွေးတင်ဆက်သွားတဲ့စနေည VOA ဒါရက်လေးလိုက်အစီအစဉ်ကိုနားဆင်ကြရပါခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တွင်သတင်းချင်းချုပ်ကိုကုဇော်ဝင်းလှိုင်ကပြောပြမှာပ
ါပြင်သစ်နိုင်ငံမှာလူနေမှုဇေတ္တမြင့်မားလာမှုနဲ့သမ္မတအီမန်နွယ်မက်ခရွန်အနေနဲ့အောက်ခြေလူတန်းစားတွေရဲ့လက်တွေ့ဘဝအခြေအနေနဲ့ကင်းကွာလာနေမှုတွေကိုကန့်ကွက်တဲ့အနေနဲ့အဝါရောင်ကျောင်းပြန်အင်ဂျီတွေဝတ်ဆင်ပြီးသတင်းပတ်၅ပတ်မြောက်အဖြစ်ဆက်လက်ဆန္ဒပြနေကြတဲ့လူအုပ်ကြီးဟာဆန္ဒပြပွဲအတွင်းတည်ဆုံဒဏ်ရာရခဲ့ကြသူတွေအတွက်စနေနေ့ကတမိနစ်ငြိမ်သက်ပြီးအယူအသေးပေးခဲ့ကြပါတယ်။သတင်းပတ်အတော်ကြားဆန္ဒပြပွဲတွေမတည်ငြိမ်မှုတွေဆက်တိုက်ဖြစ်ပေါ်ခဲ့ပြီးပြင်သစ်နိုင်ငံနေသားမကပဲတကဘာလုံးရဲ့အာရုံစိုက်မှုခံရတဲ့အချိန်မှာပဲအခုလိုတမိနစ်ငြိမ်သက်ပြီးအယူအသေးပေးမှုဟာရှားပါးလာတဲ့တည်ငြိမ်မှုလေးတစ်ခုဖြစ်ခဲ့ပါတယ်။အနောက်ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုကြောင်းဩစတြေးလျအစိုးရရဲ့ဆုံးဖြတ်ချက်ဟာတာဝန်မဲ့ရရောက်ကြောင်းအစ်မြင့်ပါလက်စတိုင်းအရာရှိတူကစနေနေ့မှာပြောကြားလိုက်ပါတယ်အစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်ဂျေရုဆလင်ကိုပြောင်းလဲအသိအမှတ်ပြုလိုက်ကြောင်းဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကကြေညာပြီးမှပါလက်စတိုင်းလွှတ်တော်အမတ်တူလည်းဖြစ်နှစ်ပေါင်းများစွာပါလက်စတိုင်းအရေးတက်ကြွလှုပ်ရှားသူတူလည်းဖြစ်တဲ့ဆာအီဟနန်အရှရာဝီကရမလာမြို့မှာအဲ့ဒီလိုပြောကြားလိုက်တာပါမြန်မာနဲ့ထိစပ်နေတဲ့နိုင်ငံကနယ်နိမိတ်ကိုစောင့်ကြဖို့အတွက်အိန္ဒိယပြည်ထရေးဝန်ကြီးဌာနလက်အောက်မှာနေဆက်လုံခြုံရေးတပ်ဖွဲ့အသစ်ဖွဲ့စည်းရေးအိန္ဒိယလွတ်တော်ကော်မတီကအစိုးပြုချက်တင်သွင်းလိုက်ပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံအနောက်မြောက်ဒေသမှာလှုပ်ရှားနေကြတဲ့အကြမ်းဖက်အဖွဲ့တွေကိုနေနေနေတဲ့လုပ်ငန်းတွေနဲ့နေဆက်ဒေသလုံခြုံရေးကိစ္စရပ်တွေကိုမတူညီတဲ့အဖွဲ့အစည်းတစ်ခုကတိကျစီတာဝန်ဆောင်ထမ်းစီယူတင်ကြောင်းလွတ်တော်နေကြဆောင်တပ်ဖွဲ့များဆိုင်ရာလုပ်ငန်းအဖွဲ့ကဂျာတာပရင်းနေမှာအဆွေပြလိုက်တာပါလက်ရှိမှာတော့အာတန်ရိုင်ဖယ်လို့ခေါ်တဲ့အာတန်တနက်ခိုင်တိုင်ရင်ကအဲ့ဒီတာဝန်နေရာစလုံးကိုပူးတွဲထမ်းဆောင်နေတာပါ တရုတ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်တို့အကြားသုံးဝန်ဆောင်သဘောတူညီချက်တွေစနေနေ့ကလက်မှတ်ရေးထိုးလိုက်ကြတာပါအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်လူမျိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတာလီဘန်တို့အနေနဲ့ညီညာရေးဆွေးနွေးမှုတွေမှာပါဝင်လာရေးတို့ကိုတောင်းဆိုထားတဲ့အချက်တွေလည်းပါဝင်ခဲ့ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုစိုးဝင်းလံပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမအီတန်စင်ဖြစ်ပါတယ်အသံမိုင်းဆိုင်ရာအင်ဂျင်နီယာတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက်VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါ။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ပျော်ရွှင်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.